Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းလိုမီတာ24.25/32.51နဲ့လိုင်းလက်190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းပန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါတော်တိုးပြည်လည်ပြည်ပိုင်တဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တရမရင်းနှီးနှံတဲ့ဆွေးနွေးဖြေကြကြဖို့တရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတယ်လို့အမေရိကန်နိုင်ငံတိုင်းဝန်ကြီးချူကယ်ရီကပြောပါရယ်။တခါအာဖဂန်စတန်နိုင်ငံတောင်ပိုင်းဟဲမန်ခရိုင်မှာအာဖဂန်တပ်ဖွဲ့တစ်ခုနဲ့အတူခီးသွားနေတဲ့အချိန်တိုက်ခိုက်ခံရလို့အမေရိကန်ဝါရင်သတင်းတောက်တူနဲ့စကားပြန်တူတင်းတင်းကြပ်နေတဲ့ကတိတ်ဆုံးသွားပါရယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။တောင်တရုတ်ပင်လယ်ပြင်တွင်တင်းမာမှုလျှော့ချနိုင်ဖို့တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားဘေကျင်းမြို့တော်မှာဒီကနေ့ကစပြီးဆွေးနွေးနိုင်ခဲ့ကြပါတယ်
။ We are looking for a peaceful resolution to the dispute, the disputes of the South China Sea. We are not
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီပြောသွားတာဖြစ်ပါတယ်။သတင်းနဲ့အပြီးနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူအမေရိကန်ကပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တဲ့မြန်မာနိုင်ငံမှာအမေရိကန်ကွန်မြူနတီလာရောက်ရင်းနှီးမြှုပ်နှံဖို့စိန်ခေါ်မှုတွေဆက်ရှိနေသေးပဲဆိုတဲ့သတင်းပေးပို့ချက်27ရာစုပင်လုံညီလာခံခေါ်ယူဖို့နီးလာချိန်မှာတိုင်းသားဒေသတွင်းစစ်ဘေးသင့်ပြည်သူတွေရဲ့အရေးကိုလည်းအစိုးရကပြစ်မှတ်ထားသင့်ဘူးလို့ပြောဆိုနေကြတဲ့သတင်းတွေကိုတင်ဆက်အောင်ပါပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမခင်ပြူတွင်းနဲ့ကိုအောင်တို့ကပြောပြပါမယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တရမရေးနီးလန်းနဲ့ဆွေးနွေးဖြေရှားကြဖို့တရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချွန်ကယ်ရီကပြောပါရယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့ရှစ်ကြိမ်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲအဖွစ်ဒီနေ့မင်းကွန်းပြောကြတာမှာဝန်ကြီးကယ်ရီကအခုလိုတိုက်တွန်းခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်မှာတရုတ်အပြင်ထိုင်ဝမ်၊ဗီယက်နမ်ဖိလစ်ပိုင်ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ပြောထားတဲ့လူသူမနေတဲ့ကျွန်းတွေပေါ်မှာတရုတ်ကစီးရေးအရာအင်အားတိုးချဲ့တည်ဆောက်နေရတယ်နဲ့ပတ်သက်လို့ဒေသအတွင်းစိုးရိမ်မှုတွေတိုးလာနေတာကိုညွှန်ပြပြီးတော့ဝန်ကြီးကယ်ရီကအဲ့ဒါလို့ပြောခဲ့တာပါ။ရေနံနဲ့သဘာဝဓာတ်ငွေ့တွေအများအပြားရှိတယ်လို့ယူဆထားကြတဲ့တောက်တရုတ်ပင်လယ်ပြင်ဒေသကိုဖျက်သန်းကုန်သွယ်သွားလာမှုတွေကလည်း20ဒေါ်လာဘီလီယံ9000ရှိပါတယ်။ဒီဒေသကဝေဟင်မှာအမေရိကန်ထောက်လန်းရေးလေယာဉ်တွေပြန်တန်းနေတဲ့အပေါ်တရုတ်ဆွေရကအပြတ်ထွက်ပြီးတချို့နေရာတွေမှာလေကြောင်းကာကွယ်ရေးစုံတပ်မတ်ဖို့စဉ်းစားထားတဲ့အကြောင်းလည်းအများသိပြောဆိုထားတာပါဒီလိုတပ်မတ်လိုက်ပြီးရင်တော့အဲ့ဒီလေကြောင်းစုံအတွင်းပြန်တန်းမဲ့လေယာဉ်တွေအနေနဲ့တရုတ်ဆွေရထံမှခွင့်ပြုချက်ရယူရမှာပါဝူဂျီကယ်ရီကတော့အဲ့ဒီလိုလှုပ်ဆောင်မှုဟာရန်လိုတဲ့အပြုမှုဖြစ်ပြီးမတည်ငြိမ်မှုတွေဖြစ်အောင်လှုပ်ဆောင်ရကြလိမ့်မယ်လို့တနင်္ဂနွေနေ့ကမွန်ဂိုလီးယားနိုင်ငံမှာခီးတထောင်နာချိန်ပြောဆိုသွားခဲ့ပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့ဒီနှစ်ဖက်အကြားကွဲပြားမှုတွေကိုလက်တွေ့ကြတဲ့အပြုသဘောဆောင်လှုပ်ဆောင်မှုတွေနဲ့ညှိနှိုင်းသွားနိုင်ဖို့အရေးကြီးတဲ့အကြောင်းဒီနေ့တနင်္ဂနွေဆိုးနေဘွဲအဖွဲ့မှပြောသွားခဲ့ပါရရှင်
။အီရတ်ဆိုးရတက်ဖွဲ့တွေနဲ့ IS အဖွဲ့ကြားဖလူဂျာမြို့မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးဖို့ကြိုးစားနေကြတဲ့အရဲသားပြည်သူတွေကို IS အစွန်းရောက်တွေကပြစ်ခတ်တပ်ဖြတ်နေတယ်လို့ဒုက္ခသည်ကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ Norwegian Refugees Council ကပြောပါရယ်။တိုက်ခိုက်မှုတွေကလည်းလွတ်မြောက်ဖို့ Euphrates မြစ်ကိုဖျက်ပြီးတော့ထွက်ပြေးဖို့ကြိုးစားကြတဲ့အရဲသားတွေကို IS အဖွဲ့ကပြစ်မှတ်ထားတိုက်ခိုက်နေတဲ့အကြောင်းထွက်ပြေးလာသူတွေနဲ့အဆက်အသွယ်ရတဲ့မိသားစုတွေကနေတဆင့်သိရကြောင်းဒီအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ IS အဖွဲ့က2014ခုနှစ်ကစလို့သိမ့်ပိုက်ထားတဲ့ Fallujah မြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက် IS အစိုးရတပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်တွေကစားပြီးတော့ထိုးစစ်ဆင်နေတာပါ။ Euphrates မြစ်အနောက်ဘက်ကမ်းကလွဲလို့မြို့ရဲ့၃ဘက်၃ရံကနေဝန်းရံပြီးတော့ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ဖလူဂျာမြို့မှာပိတ်မိနေတဲ့အရဲသားစုစုပေါင်း 9,000 လောက်ရှိရဲ့လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်မီတာ300ကျယ်တဲ့မြစ်ကိုဖျက်ပြီးတော့ထွက်ပြေးဖို့အရဲသားတွေကြိုးစားကြပေမဲ့ကလင်းငယ်တွေအပါအဝင်အများပြားဟာမြစ်ကိုဖျက်ချိန်မှာရေနဲ့တည်ဆုံနေကြတယ်လို့ကုလသမဂ္ဂကပြောပါတယ်ဤတဲ့အစိုးရတပ်ဖွဲ့တွေမေလ22ရက်နေ့ကနေစလို့ထိုးစစ်ဆင်မှုတွေစတင်ခဲ့တဲ့အစောပိုင်းရက်တွေအတွင်းဖလူဂျာမျိုးကနေထွက်ပြေးလွတ်မြောက်လာတဲ့မိသားစု 3,000 လောက်နေပါရှိတယ်လို့ Norwegian Refugees Council ကပြောပါတယ်ခင်ဗျာ
ရုရှားဆိုရဟာစီးပွားနိုင်ငံအတွင်းလေကြောင်းတိုက်ခိုက်မှုတွေကိုတိတိသားသားတိုးမြင့်လှုပ်ဆောင်လာနေတာမှာဖြစ်ခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတော့တိုက်ခိုက်မှုတွေသုံးစားတိုးခဲ့ပါတယ်။ရုရှားအနေနဲ့စီးရေးပြိပခါတွေရှိနေတဲ့စီးရီးယားမှာသူလုံးချင်တာကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရနေတာကိုပြလိုက်ကြပဲလို့အမေရိကန်အခြေဆိုင်လေလာရေးအဖွဲ့တစ်ခုကသုံးသက်သူဂျန်ပီယဲကာဆာဂရန်ဒက်ကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းအပြစ်ခတ်ရစရေးသဘောတူညီမှုရယူခဲ့တဲ့အချိန်မတိုင်ခင်တုန်းကရှိခဲ့တဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေပုံစံမျိုးနဲ့အခုဒီချိန်လေကြောင်းတိုက်ခိုက်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာတာဟာအန္တရာယ်ရှိတဲ့အနေအထားတစ်ခုကိုဥတည်နေတာကိုပြလိုက်တာဖြစ်တယ်လို့ဒီစစ်ပွဲတွေကိုလေ့လာတဲ့သုတေသနအဖွဲ့ Institute for the Study of War ကအဖွဲ့ကဒီချမ်ပီယံကာဆာဂရန်ဒေကပြောတာပါသူမရဲ့သုံးသက်ချက်ကတော့ဒီနိုင်ငံကဂျာဝင်ညှိနှိုင်းပေးနေတဲ့ဂျနီဗာမြို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပို့ပြီးတော့အဆင်မပြေဖြစ်လာနေကြတဲ့လေတိုက်တိုက်ဆိုင်ဆိုင်ဖြစ်ပါတယ်အတိုက်ခံတွေထိ ंछ ုပ်ထားတဲ့နေမျိုးတွေမှာရုရှားစစ်လေယာဉ်တွေကတိုက်ခိုက်နေသလိုစီးရီးယားသမ္မတဘရှားရ်အာဆတ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကလည်းဆက်ပြီးတော့ရှိနေတာကြောင့်ဒီစစ်ဆင်ညီတိုင်းမှုတွေဟာအချိန်ကြီးပဲလို့ဆိုပြီးတော့အတိုက်ခံတကယ်ကြီးအဖွဲ့တွေကဆွေးနွေးပွဲကိုတက်ရောက်ဖို့ညှင်းဆန်ထားတာပါရှင
်အမေရိကန်ပါတီရင်းသမ္မတလောင်းရှင်ပြိုင်မှုတွေမှာပြည်နယ်အလိုက်အကျိုးရွေးကောက်ပွဲတွေဒီသတင်းပတ်အတွင်ပြီးဆုံးတော့မှာပါတိုင်းပြည်ရဲ့လူဦးရေအများဆုံးကယ်လီဖိုးနီးယားပြည်နယ်ပါဝင်ပြည်နယ်တချို့မှာအင်္ဂါနေ့ကျရင်ကျင်းပမယ့်ပါတီရင်းသမ္မတလောင်းပနားမရွေးကောက်ပွဲတွေဟာဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့နှစ်ဦးတည်းကဘယ်သူသမ္မတလောင်းဖြစ်လာမယ်ဆိုတာကိုနောက်ဆုံးအဆုံးဖြတ်ပေးမယ်ပွဲလေးဖြစ်ပါတယ်။ဒီနေ့နေ့ကအမေရိကန်ပေါ်တိုရီကိုကျွန်းမှာလုပ်တဲ့ဒီမိုကရက်တစ်ပါတီရင်းသမ္မတလောင်းအကျိုးရွေးပွဲမှာတော့မစ္စကလင်တန်ကမစ္စတာဆန်ဒါစ်ကိုအနိုင်ရပြီးပါတီရင်းသမ္မတလောင်းဖြစ်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ပြည့်မီဖို့အနိုင်ငယ်သာလိုပါတော့တယ်။Clinton နဲ့ Sanders တို့နှစ်ဦးစလုံးအတွက်အနိုင်ရဖို့အရေးကြီးနေတဲ့ California ပြည်နယ်မှာသူတို့နှစ်ဦးအကျိတ်နဲ့ရှင်ပြိုင်ရနိုင်တဲ့အခြေအနေကိုလူလူစစ်တမ်းတွေမှာဖော်ပြပါရယ်။အခုလိုနှစ်ဖက်အကျိတ်နဲ့ရှင်ပြိုင်နေတဲ့အချိန်ထဲမှာပဲသူတို့ရဲ့ထိုးနှက်မှုအများစုကတော့ Republican Party သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump အပေါ်မှာရှိနေပါရယ်။ Trump ရဲ့တွေးခေါ်ပုံတွေဟာကွဲပြားယုံတက်တက်မဟုတ်ပဲအန္တရာယ်ရှိတဲ့ရှင်းတော့မညီမှုတွေဖြစ်တယ်ဆိုပြီးတော့ဒီပြီးခဲ့တဲ့သတင်းပတ်ကပဲနိုင်ငံခြားရေးမူဝါဒဆိုင်ရာမိန့်ခွန်းမှာ Miss Clinton ကဝေဖန်ခဲ့တာပါ Trump ဟာသမ္မတတာဝန်ယူဖို့အတွက်လိုအပ်တဲ့အရေးချင်းတွေမပြည့်မီသေးဘူးလို့လည်း Miss Clinton ကပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့တင်းလာနေညနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အာဖဂနစ္စတန်နိုင်ငံတောင်ပိုင်းဟာမန်ဒေသမှာအာဖဂန်တပ်ဖွဲ့တစ်ဖွဲ့နဲ့အတူခီးသွားနေတဲ့အချိန်တိုက်ခိုက်ခံရတာကြောင့်အမေရိကန်ဝါရင်သတင်းတောက်တအူးနဲ့စကပြတ်တအူးတနင်္ဂနွေနေ့တုန်းကသေဆုံးသွားပါတယ်။သေဆုံးသွားတဲ့သူဟာတပ်ပုံသတင်းကြောင့်ဒေးဗစ်ဂဲလ်ခီဖြစ်ပြီးစကပြန်ကတော့ဆာဗီဟူလာတာမာမာနာဖြစ်တယ်လို့အမေရိကန်အခြေစိုက် NPR ရေဒီယိုသတင်းဌာနကပြောပါတယ်။အဲ့ဒီရင်တန်းနဲ့အတူလိုက်ပါသွားတဲ့တခြားသတင်းတောက်နှစ်ဦးကတော့ထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူး။တိုက်ခိုက်ခံရမှုအတွင်းမှာတပ်ဖွဲ့ဝင်တွေဘလောက်ပါဝင်တယ်လဲဆိုတာနဲ့တခြားသေဆုံးမှုတွေရှိသလားဆိုတာကတော့အခုချိန်ထိတိတိကျကျမသိရသေးပါဘူး။ဒီတိုက်ခိုက်မှုဟာအာဖဂန်ပြည်သူတွေနဲ့မကြောက်မရွံ့ပဲတာဝန်ကျေပြောင်ထမ်းဆောင်နေကြတဲ့သတင်းတောက်တွေရင်ဆိုင်နေရတဲ့အန္တရာယ်ကိုအကြီးတန်းစွာသတိပေးလိုက်တာပဲလို့တရုတ်နိုင်ငံဘေဆင်းမြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်အသက်50အရွယ်ဂဲလ်ကီဟာဆုရဓာတ်ပုံတဲ့ဗီဒီယိုအက်ဒီတာတဦးဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုကကမ္ဘာ့ကုန်သွယ်ရေးအစအဦးညီနောင်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းလုံခြုံရေးအဆောက်အအုံမပါဘဲအာဖဂန်နစ္စတန်နိုင်ငံကိုတွားရောက်တဲ့ပထမဆုံးသတင်းတောက်လည်းဖြစ်ပါတယ်။ဒါပြင်2008-2009ခုနှစ်မှာဖြစ်ပွားခဲ့တဲ့ဂါဇာစစ်ပွဲလို့သိကြတဲ့ဒီဂါဇာကမ်းမြောင်ဒေသကအစ္စရေးနဲ့ဟာမတ်စ်တို့ရဲ့တိုက်ပွဲတွေကိုဂဲလ်ဂီတွားရောက်သတင်းယူခဲ့တယ်လို့2010ခုနှစ်ကဟေတီနိုင်ငံမှာငြင်းလုတ်ခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေကိုလည်းတွားရောက်သတင်းယူခဲ့ပါသေးတယ်ရှင်။
ပြင်သစ်နိုင်ငံပဲရစ်မြို့မှာတနင်္ဂနွေနေ့ကစပြီးတော့စိမ့်မြင့်ရေပြန်ကျလာတဲ့အတွက်နှစ်ပေါင်း30အတွင်းအစိုးဆုံးရေကြီးမှုဒဏ်ခံရတဲ့မြို့ရင်းကပြတဲ့တာဝန်ရှိသူတွေဈေးတွေတွေပို့ဆောင်ဆက်သွယ်ရေးတာဝန်ခံတွေနဲ့ပြည်သူလူထုတွေအတွက်စိတ်သက်သာရာရစေခဲ့ပါတယ်။ပါရီမြို့တော်ပတ်ဝန်းကျင်မှာရှိတဲ့မြို့နယ်တွေနဲ့ကျေးရွာတွေကလူတွေအနေနဲ့ရေကြီးမှုကြောင့်ထိခိုက်ပျက်စီးခဲ့တဲ့သူတို့ရဲ့ပိုင်ဆိုင်မှုပစ္စည်းဥစ္စာတွေကိုပြန်လည်တူးဖောက်ပြီးဆုံးရှုံးမှုပမာဏကိုတွက်ချက်တာတွေစတင်လှုပ်ဆောင်လာနေကြတာနဲ့အမျှ Normandy ဒေသမြောက်ဘက်ကမြို့နယ်တွေမှာထုတ်ပြန်ထားတဲ့လူမှုသတိပေးချက်တွေကိုလည်းတင်းတင်းကြပ်ကြပ်နဲ့နောက်ပိုင်းကစပြီးတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကတဆင့်ပြန်လည်လျှော့ပေးခဲ့ပါတယ်။ဒါပေမဲ့လည်း Louvre ပြတိုက်နဲ့မြို့တော်အတွင်းကတချို့အဓိကကျတဲ့လမ်းမတွေကိုတော့ပိတ်ထားရသေးပါ။သတင်းပတ်ကြားကြီးရေကြီးမှုကြောင့်ဥရောပအတွင်းနေရာတော်များများကိုရေလွှမ်းမိုးခဲ့ပြီးမျိုးရင်းပျက်စီးဆုံးရှုံးမှုတော်တော်များများလည်းဖြစ်ခဲ့ပြီးတော့ဂျာမနီ၊ပြင်သစ်၊ရိုမေးနီးယားနဲ့ဘယ်လ်ဂျီယံတွေမှာလူ78ဦးတက်မနေ့တည်ဆုံးခဲ့ရပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လိုင်းကတော့ပြန်လည်ကယ်ဆယ်ရေးလုပ်ငန်းစဉ်တွေရေးဆွဲဖို့အတွက်သူ့ရဲ့အစိုးရကက်ဘိနက်အဖွဲ့ကတင်းလာနေမှာစုံပြေးကြမှာဖြစ်တယ်လို့ပြောပါရယ်။ဒါပြင်တောက်ကြနေကြရင်မျိုးတော်မှာကံဖို့ရှိတဲ့ဥရောပဖလားပွဲစဉ်ဟာသတ်မှတ်ထားတဲ့အချိန်တိုင်းကစားနိုင်မှာဖြစ်တယ်လို့ပြည်ရင်းရေဒီယိုဌာနတစ်ခုဖြစ်တဲ့ Inter Radio မှာသမ္မတအော်လိုင်းကပြောကြားခဲ့ပါရယ်ခင်ဗျာ။
ဒီကနေ့တနင်္လာနေ့ပထမဆုံးချိန်လကိုမြင်ရချိန်ကတော့မွတ်စလင်တွေအထွတ်ဘာသာရေးအရာမြင့်မြတ်တဲ့ရမဒန်ဥပုသ်သီလစတင်ချိန်ဖြစ်ပါတယ်။ဥပုသ်လအတွင်းအစ္စလာမ်ဘာသာကိုးကွယ်သူတွေဟာနေ့ခင်းဘက်မှာရှင်မတော့အစာမစားပဲဥပုသ်သီလစောင့်တည်ကြတယ်လို့ကိုရန်ကျမ်းစာကိုလေ့လာတာနဲ့ဖျားရှင်ကိုးတာတွေကိုပို့ပြီးတော့အချိန်ပေးလို့ကြပါရတယ်။ မကောင်းမှုတွေကိုရှောင်ရှားပြီးဆက်လက်တောက်တာနဲ့ကာမဆက်ဆန္ဒမျိုးတွေကိုလည်းရှောင်ရှားကြပါတယ်။ကမ္ဘာတစ်ဝှမ်းမွတ်စလင်တွေအကြားယင်မြေဒေသနဲ့ယဉ်ကျေးမှုတွေပေါ်မူတည်ပြီးဥပုပ်ဆောင်ရတဲ့ပုံစံလဲကွဲတက်ပါတယ်။ဝရုံးစိုးဒေသတွေမှာနေထိုင်ကြသူတွေအတွက်နေတာရှည်လျားတဲ့လူရသည့်ကာလအတွင်းအချိန်အကြာကြီးအစမစားပဲနေဖို့ကမလွယ်ကူလာပါဘူး။ဒါကြောင့်တချို့ဒေသတွေကမွတ်စလင်တွေအနေနဲ့အစာအိမ်စာရှောင်ကျဉ်ပြီးဥပုပ်တီလာဆောင်တဲ့အချိန်ကိုသူတို့ဒေသကအချိန်ထက်ဒီမက္ကာမှာနေဝင်နေထွက်ချိန်အတိုင်းထားပြီးတော့ဥပုပ်ဆောင်တည်ခွင့်ပြုတဲ့အကြောင်းအစ္စလာမ်ဘာသာရေးကောင်ဆောင်တို့ကပြီးခဲ့တဲ့နှစ်တွေအတွင်းမှာခွင့်ပြုချက်ထုတ်ပြန်ပေးခဲ့ပါတယ်။ရောဘတ်ရဲ့ဥပုလာစတဲ့ချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းကမ္ဘာတဝန်းကမွတ်စလင်တွေအတွက်စုမုံကောင်းတောင်းတဲ့အကြောင်းကြေညာချက်ကိုအင်ပီရောကထုတ်ပြန်ထားပါတယ်။အခုလိုအခြေခါမျိုးမှာကမ္ဘာတဝန်းပြည်ပခါတွေကြောင့်အိုးရီဆွတ်ခွာထွက်ပြေးနေကြတဲ့ဒုက္ခတွေတန်းတဲ့ချီရှိနေတဲ့ဆရာကိုပေးလျော်မသွားကြဖို့လဲသမ္မတအိုဘားမားကအမေရိကန်ပြည်သူတွေကိုတိုက်တွန်းထားပါတယ်ရှင်
။ဒုတိယကမ္ဘာစစ်တွင်နာဇီဂျာမနီကိုတိုက်ထွက်ရမှာအဓိကခန်းကဏ္ဍကပါခဲ့တဲ့ကီလိုမီတာ80ရှည်လျားတဲ့ပြင်သစ်နော်မန်ဒီကဲကြေတလျှောက်မဟာမိတ်တွေရဲ့ထိုးစစ်စတင်တဲ့ဒီဒင်းတွေဟာဒီကနေ့တနင်္လာနေ့မှာ82နှစ်ပြည့်ခဲ့ပါပြီ1944ခုနှစ်ဇွန်လ6ရက်နေ့တုန်းကပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေတစ်လျှောက်မှာမဟာမိတ်စစ်အင်အား36,000လောက်ပါဝင်ထိုးစစ်ဆင်ခဲ့တဲ့ဒီဖြစ်ဟာကမ္ဘာသမိုင်းမှာအကြီးဆုံးရေကြောင်းထိုးစစ်ဆင်မှုကြီးဖြစ်ပါတယ်အိန္ဒိယစစ်ဆင်ရေးတရက်ထဲမှာပဲမဟာမိတ်တပ်ဖွဲ့ဝင် 4,500 ကျဆုံးခဲ့ပြီးဒီစစ်ဆင်ရေးကြောင့်ပဲနောက်ဆုံးမှာတော့မဟာမိတ်တွေဥရောပတလောမှာအောင်ပွဲခံနိုင်ခဲ့တာပါဒီလေးနေ့စစ်ဆင်ရေးမှာစစ်သည်မောအဆင့် 9,000 နဲ့စစ်လေယာဉ်အဆင့် 13,000 လဲပါဝင်ကူညီတိုက်ခိုက်ခဲ့ပါတယ်အဲ့ဒီအချိန်ကအနောက်ယောပတလမဟာမိတ်တပ်တွေကိုဦးဆောင်ခဲ့တဲ့အမေရိကန်ဗိုလ်ချုပ်ကြီးဒွိုက်ဒီအိုက်ဇင်ဟောင်းဝါကဒီလေးနေစစ်စင်ရေးဟာအပြည့်အဝအောင်ပွဲခံမှုကလွယ်ပြီးတခြားဘာကူမှလက်ခံမှာမဟုတ်တဲ့လှုပ်ရှားမှုဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
သရီးလင်္ကာနိုင်ငံကစစ်လက်နက်တူလောင်ရုံတစ်ခုမိလာပောက်ခွဲတာကြောင့်စစ်သားတဦးသေဆုံးပြီးထောင်ထဲချီတဲ့သူတွေကတော့သူတို့အိမ်တွေကနေပြီးတော့ပျောက်ရွှေ့ပေးခဲ့ရပါတယ်လက်နက်တူလောင်ရုံကနေ9ကီလိုမီတာအထွေထိုက်သူတွေကိုတနည်းကလေးနေကရွှေ့ပြောင်းပေးခဲ့ရတာလို့တာဝန်ရှိသူတွေကပြောပါရရှင်
ထိုင်တရားနိုင်ငံကသတင်းတွေကိုမက်ခင်ဗျူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOE အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese@burmese.voanews.com မှာတရိပ်နားဆင်နေပါတယ်အခုအရင်ဦးဆုံးနိုင်ငံကသတင်းလှတပုတ်ကိုတင်ဆက်ပါမယ်အမေရိကန်နဲ့တရုတ်နိုင်ငံကြားနှစ်စဉ်ကျင်းပနေတဲ့အဆင့်မြင့်အရာရှိတွေရဲ့ဆွေးနွေးပွဲကိုပေကျင်းမြို့တော်မှာတနင်္လာနေ့ကစတင်လိုက်ပြီးတောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအငင်းပွားနေတာကြောင့်တင်းမာမှုတွေတိုးလာနေတာကိုရှော့ရှာနိုင်မှုအတွက်စ조사ခဲ့ကြပါတယ်။ဒါပေမဲ့လည်းတန်တမာရေးပြောဆိုမှုတွေကနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုတော့ရပ်တန့်နိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကနေ VOA သတင်းတော့ Nightchain သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်။
တောင်တရုတ်ပင်လယ်ပြင်အတွင်းနေပြည်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့အာရှပစိဖိတ်နိုင်ငံတွေကြားမှာတန်တမာရေးအရာဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေကြဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာလလနေ့ကကျင်းပခဲ့တဲ့ရှစ်ကြိမ်မြောက်အမေရိကန်တရုတ်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာညီနိုင်ဆွေးနွေးပွဲဖွင့်ပွဲမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်တာဖြစ်ပါတယ
်။ We are looking for a peaceful resolution to the dispute.
တောင်တရုတ်ပင်လယ်ပြင်တွင်ငင်းပွားမှုတွေကိုငင်းငင်းစွာဖြေရှင်းနိုင်မဲ့နည်းလမ်းတွေကျွန်တော်တို့ရှာဖွေနေပါတယ်ကျွန်တော်တို့ကနေပြည်ပိုင်ဆိုင်မှုတောက်ဆူနေတဲ့သူမဟုတ်တယ်လို့တောက်ဆူရိုင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့ဘယ်သူ့ဘက်ကမှလိုက်ပြီးရည်တည်မှာမဟုတ်ပါဘူးကျွန်တော်တို့ရည်တည်ချက်ကဒီကိစ္စကိုတနင်္ဂနွေကတစ်ပတ်သက်ဖြေရှင်းတာမဟုတ်ပဲတရားဥပဒေလမ်းကြောင်းတွေတန်တမာရေးနည်းလမ်းတွေစစ်ဆက်ဆွေးနွေးမှုတွေကနေတစဉ်နိုင်ငံကဆန်ရှင်ဆန်နှုန်းတွေဥပဒေတွေအပေါ်အခြေခံပြီးတန်တမာရေးနည်းလမ်းတွေနဲ့တန်တမာရေးနည်းလမ်းတွေနဲ့ဖြေရှင်းဖို့နိုင်ငံအားလုံးကိုတိုက်တွန်းနေတာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်အတွင်းလူနေထိုင်ခြင်းမရှိတဲ့ကျွန်းနေတဲ့ကြောက်တန်းတွေမှာတရုတ်နိုင်ငံဘက်ကတက်တီချထားတဲ့အပေါ်မှာစိုးရိမ်မှုတွေတိုးလာနေတာကိုရည်ရွယ်ပြီးတော့ဝန်ကြီးကယ်ရီကပြောကြားခဲ့တာပါ။အဲ့ဒီကျွန်းတွေကိုထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကလည်းပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းအရေးကိစ္စတွေမှာအမေရိကန်ဟာဘက်လိုက်မှုတွေရှိတယ်ဆိုပြီးတော့တရုတ်နိုင်ငံဘက်ကအချိန်အတော်ကြာကလေးကဆွဆွဲလာခဲ့တာဖြစ်ပြီးတော့ကျောက်သမရရှိချင်းပင်ကတော့နိုင်ငံကြအပြန်လန်ယုံကြည်မှုတွေပိုတည်ဆောက်ဖို့ပြောကြားလိုက်ပါတယ
်။我们愿同世界各国加强合作，加深两国人民友谊，发挥了
重。阿沙不是因为伊阿给啥人呢？不得比对应的 American 那两个人嘛，是对伊对不帮商业目的多面多不落话的。这边呢不是被提到哈，阿龙不帮商业的那尼亚达撇点比边上的尼亚没撇点毛。
ယင်းနဲ့သဘာဝတန်ခွေအများပြားရှိတယ်လို့ယူဆရတဲ့တောင်တရုတ်ပင်လယ်အတွင်းနှစ်စဉ်ကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ5ထရီလီယံလောက်ရှိတာဖြစ်ပါတယ်။ဒေသတွင်းကလေပိုင်နက်ထဲမှာအမေရိကန်ရဲ့ကင်းထောက်လေယာဉ်တွေပြန်တန်းတာကိုတရုတ်နိုင်ငံဘက်ကမချေနှက်တာကြောင့်တောင်တရုတ်ပင်လယ်ပြင်ပေါ်မှာလေကြောင်းကာကွယ်ရေးစုံတတ်မှတ်ဖို့စဉ်းစား lani da phit pi do ai zong apo ga ni pyan tan mae le yin ni ha tiu ana bai ni ko ati pe chang ja ma phit ba de taung tiu pin le twin ga ne mie ri ato mya mya ko tiu nai ngan ga tharu pai sain de lo pyo ni da ne patat pi do nai ngan da ga tia yong ga ma ja ke ma song phyet che cha mae lo khaman ni ja bai mae le tiu so ya ha tharu ya chin kat saung ya poun ni ko do pyaung mae poun ma shi bu lo CSIS apwe ga tiu ye jwan nyin tu Bonnie Glaser ga pyo ba de
I don't think that the ruling is going to stop or necessarily even slow China's
activity.
အမအားဖြင့်တောင်တရုတ်ပင်လယ်အတွင်းငါးဖန်တာတွေကိုဂျာဝင်ဟန်တာတာတွေတရုတ်နိုင်ငံဘက်ကရပ်တန့်လာနိုင်တယ်လို့သူမကပြောပါတယ်အမေရိကန်ရဲ့တရုတ်စိုးရတို့ကြားရှိနေတဲ့သဘောမတူညီမှုတွေကိုလျှော့ချနိုင်ဖို့မတွေ့ရပေမဲ့လည်းအခုလိုဆွေးနွေးပြောဆိုတာတွေကတော့အထောက်အကူဖြစ်စေတယ်လို့သူမကပြောပါတယ်ခင်ဗျာကိုရန်နိုင်တင်ပြခဲ့တာပါအခုတော့စီးပွားရေးယင်းနှင်းမြှုပ်နှံမှုနဲ့ပတ်သက်လို့ပြော ာလုပ်ဖို့အတွက်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့အမေရိကန်ကုန်သည်ကြီးများအသင်းကပြောဆိုလိုက်ပါတယ်။အမေရိကန်ဖွံ့ဖြိုးမှုအေဂျင်စီအနေနဲ့လည်းအားလုံးပါဝင်တဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုမျိုးဖြစ်လာဖို့လိုအပ်တဲ့အကူအညီမှုတွေပေးသွားမယ်လို့မြန်မာနိုင်ငံပြည်ဆိုင်ရာအမေရိကန်သံတမန်ကြီးကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မတ်တင်ဂီလင်းကတင်ပြမှာပါ
။ဟုတ်ကဲ့ပါ။မေလာလာလေပိုင်းလောက်တုန်းကစီးပွားရေးဆိုင်ရာပိတ်ဆို့မှုတွေကိုအတန်အသင့်ဖြေလျှော့လိုက်ပေမဲ့လေအမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကိုဝင်ရောက်လာဖို့အတွက်ငွေလွှဲပြောင်းမှုအပါအဝင်အခြေခံအဆောက်အအုံဆိုင်ရာစိန်ခေါ်မှုတွေရှိနေသေးတယ်လို့အမေရိကန်ကုန်သည်ကြီးများအသင်းအရှေ့တောင်အာရှဆိုင်ရာအကြီးတန်းအရာရှိဂျွန်ဂိုယာကအခုလိုပြောဆိုလိုက်ပါတယ်
Limitations in the financial sector, the general underdevelopment of that sector, access to electricity, challenges in terms of human resources and finding
American company တွေမြန်မာနိုင်ငံကိုဝင်လာဖို့အတွက်ငွေရေးကြေးရေးကဏ္ဍနဲ့ဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေကကန့်သတ်ချက်တွေလက်စစ်မီရရှိရေးလူအရင်းမြစ်ဆိုင်ရာလိုအပ်ချက်တွေလုံလောက်တဲ့ကျောင်းဝင်ဝန်ထမ်းရရှိရေးလုံငန်းနဲ့ပတ်သက်တဲ့ပစ္စည်းတွေတည်ယူပို့ဆောင်ရေးစတဲ့အခက်အခဲတွေအများကြီးရှိနေပါသေးတယ်
။ဒီနေ့ရန်ကုန်မြို့ဆက်မှုလက်မှုနဲ့ကုန်သည်ကြီးများအသင်းချုပ်မှကျင်းပတဲ့အမေရိကန်မြန်မာကုန်သည်မှုနဲ့ယင်းနှိမ့်မြုံနှံမှုအနာဂတ်အလားအလာဆိုင်ရာဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။အမေရိကန်ကုန်သည်ကြီးများအတွက်မြန်မာနိုင်ငံမှာကုန်သည်မှုနဲ့ယင်းနှိမ့်မြုံနှံမှုဆိုင်ရာလုပ်ငန်းတွေလုပ်ကိုင်မှုအခွင့်အလမ်းတွေအများကြီးရှိနေတယ်လို့လည်းသုံးသပ်ကြပါရစေ။အမေရိကန်ကုန်သည်တွေအနေနဲ့အဓိကအဖြစ်စွမ်းအင်ဆိုင်ရာလုပ်ငန်းတွေမှာယင်းနှိမ့်မြုံနှံလိုကြပြီးစိုက်ပျိုးရေးကဏ္ဍ၊သတင်းအချက်အလက်နဲ့ဆက်သွယ်ရေးကဏ္ဍတွေမှာလည်းယင်းနှိမ့်မြုံနှံသွားဖို့ရှိတယ်လို့ဂျွန်ဂိုယာကပြောပါတယ်။ကုန်သည်မှုနဲ့ယင်းနှိမ့်မြုံနှံမှုဆိုင်ရာလုပ်ငန်းတွေကိုအမေရိကန်ကုန်သည်ကြီးတွေကလုပ်ကိုင်ကြမှာဖြစ်တယ်လို့အမေရိကန်အစိုးရရဲ့ဖွံ့ဖြိုးမှုအေဂျင်စီ USAID ကလည်းလိုအပ်တဲ့အကူအညီတွေကိုအရင်ကလည်းပေးနေတယ်လို့နောက်ပိုင်းလည်းပေးသွားဖို့ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcial ကအခုလိုပြောပါတယ်
။ On the economic side, we're already providing significant tangible assistance to economic reform and development efforts here.USAID is working closely with
the CYA ပြည်ပြောင်းလဲရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့သိတာထင်ရှားတဲ့အကူအညီတွေပေးနေတာပါ။ American ဖွံ့ဖြိုးမှုအေဂျင်စီအနေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေ၊ရပ်ဖက်လူအဖွဲ့အစည်းတွေအပါအဝင် CYA ဝန်ကြီးဌာနအပါအဝင်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့လည်းပူးတဲ့ပြီးတော့လုပ်ကန်နေပါတယ်။
ဒီဆွေးနွေးပွဲကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရန်ကုန်တိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးမြင့်တောင်တို့လည်းတက်ရောက်ခဲ့ပါတယ်။ရင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်ဖွံ့ဖြိုးတိုးတက်လာစေရေးနဲ့နှစ်နိုင်ငံစီးပွားရေးလက်တွဲဆောင်ရွက်မှုပုံမှန်ပြန်လည်ဖြစ်ထွန်းလာစေရေးစတဲ့အကြောင်းအရာတွေကိုလည်းသကဝိုင်းဖွဲ့ပြီးဆွေးနွေးခဲ့ကြပါတယ်ရှင
်။တော်ရရှိမြတ်ခင်ဗျာအာရှနိုင်ငံတွေကမြန်မာသံတမန်ကြီးတွေနဲ့မြန်မာနိုင်ငံသားဝင်ကြီးတော်ဆန်းစုကြည်တို့မကြာခင်ရပိုင်းအတွက်မှာတွေ့ဆုံပြီးနိုင်ငံသားမူဝါဒတွေကိုဆွေးနွေးဖို့ရှိနေကြပါတယ်မြန်မာရွှေပြောင်းလုံသားတွေတန်းတက်ကြီးနေထိုင်အလုပ်လုပ်ကြနေကြတဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့ကရွှေပြောင်းလုံသားတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်ဖို့မြန်မာတန်ယုံတွေဘက်ကဘယ်လိုအကူအညီတွေများလိုအပ်နေပါသလဲဘာတွေများပြုပြင်ပြောင်းလဲစေလိုပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-4-3-5-5-5-4 ကိုဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်တွေကိုပေးပို့စေလိုပါတယ်ဆွေးနွေးချက်အသံဖိုင်ဒါမှမဟုတ်စာနဲ့လည်းဝင်ရောက်ဆွေးနွေးလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
နောက်ပြန်အင်္ဂါညဗီဝေတိုင်းရဲ့လီလန်းစီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်ဘက်ကိုကြည့်အောင်ပါဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟုကော်မတီကရခိုင်ပြည်နယ်တွင်ကွင်းဆင်းပြီးအချက်လက်တွေစတင်ရယူနေပါပြီပြည်နယ်တွင်ကမြို့နယ်တချို့မှာတော့မနေ့ပြန်ကစားလို့နိုင်ငံသားစီစီလုပ်ငန်းတွေကိုအဆန်းသဘောစတင်ကောက်ယူဖို့အတွက်လုံခြုံရေးတွေတိုးမြှင့်ထားပါတယ်ဒီအခြေအနေကိုတော့မတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးပြည်내ဝင်ကြီးချုပ်ပြည်ထောင်စုဝင်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်내တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟုကော်မတီကရခိုင်ပြည်내တွင်လုပ်ငန်းစဉ်တွေစတင်နေပြီဖြစ်ပါတယ်။ကော်မတီရဲ့ဒုတိယဥက္ကဋ္ဌနေဆက်ရေယာဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးစီးတဲ့အဖွဲ့ကဒေသခံတွေရဲ့လိုလားချက်တွေကိုသိရှိနိုင်ဖို့မြို့နယ်တချို့ကိုကွင်းစင်သွားရောက်ခဲ့တယ်လို့ရခိုင်ဆိုရရဲ့အတွင်ရမှုဥတည်မောင်ဆွေကပြောပါတယ
်။ဒီငင်းအေဂျင့်ရင်းနဲ့တိုးတက်ဖွံ့ဖြိုးရေးကော်မတီကော်မတီကဒုတိယဥက္ကဋ္ဌနေဆက်ရေးရဝင်ကြီးပေါ့နော်ဒုတိယဗိုလ်ချုပ်ကြီးရေးအောင်ဦးစီးတဲ့အဖွဲ့နော်ရေးအောင်နဲ့ပြည်ထောင်စုဝင်ကြီးထောက်ရပါတဲ့အဖွဲ့ရောက်လာပြီရောက်လာပြီးတော့အဲစစ်တွေမင်းပြစစ်တွေမြေပုံနောက်နောက်ကကြောက်ဖြူတန်တွဲအဲ့နေရာဒီမှာသွားပြီးတော့ဒီလူလူနဲ့ခီးတွေ့တယ်ခီးတွေ့ပြီးတော့လူလူရဲ့အတောင်နားထောင်တာကနဦးလုပ်ငန်းတွေတော့အများကြီးပေါ့ဝန်ကြီးဌာနလည်းဝန်ကြီးဌာနဆိုအများကြီးပဲစပြီးလုပ်နေကြပြီပေါ့တော်တော်ဆယ်သူကဒီဥစ္စာလူတို့ရဲ့နှီးစေကိုနားထောင်ပြီးတော့ဒီနေ့မှာနေပြီးတော့မှစီးပွားရှိလို့သိရတယ်အဲ့ဒါပြီးလို့ရှိရင်တော့သူလုပ်ပါလိမ့်မယ်သူ
ရခိုင်ပြည်နယ်တွင်ဘာသာရေးလူမျိုးရေးနှွယ်တဲ့အဓိကယုံတွေကြောင့်ပြည်နယ်တွင်နေထိုင်ကြသူတွေကြားယုံကြည်မှုပြန်ပြီးမတည်ဆောက်နိုင်ဖြစ်နေသေးတယ်လို့အိုးအိမ်ဆွန့်ခွာဒုက္ခသည်တွေကိုလည်းစောင့်ရှောက်ထားရတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ကာလကြာရှည်မဖြစ်ရှင်းနိုင်သေးတဲ့နိုင်ငံသားစီးပွားရေးလုပ်ငန်းတွေစတင်နိုင်ဖို့အတွက်ကနဦးလုပ်ငန်းစဉ်အဖြစ်နဲ့မနေ့ပြန်မှစလို့ပုံနေကျွန်းမြေပုံနဲ့ကြောက်ဖြူမြို့နယ်တို့မှာနိုင်ငံသားစီးပွားရေးလုပ်ငန်းစဉ်တွေစတင်ဖို့အတွက်လည်းလုံခြုံရေးတိုးမြှင့်ထားတယ်လို့ရခိုင်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်။ရဲတရင်ဆိုတော့ဒါခုနလိုပေါ့ဒီလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မလိုလားပဲနဲ့ဟိုပြဿနာတွေမဖြစ်ဖို့အတွက်လုံခြုံရေးအတွက်ပါထပ်ပြီးတော့အဲ့ရတဲ့ရင်းနဲ့တက်ပြီးတော့အင်အားဖြည့်ပြီးချထားတာပါ။ဒါကတော့ pilot ပေါ့။ pilot program လေးစတာပါ။ဒီဥစ္စာဒီနေရာမှာစကြည့်မယ်။ဒီနေရာမှာစပြီးတော့မှအဲ energy အသက်ကြီးတည်ကြည့်ပြီးတော့ကျွန်တော်ဆက်လုပ်အောင်ပါပေါ့
။နှစ်ပေါင်းများစွာနိုင်ငံသားစီစီရေးမဖြစ်ရှင်းနိုင်ဖြစ်နေသေးတဲ့မောင်တော်နဲ့ဘူးတီတောင်မြို့နယ်တွေမှာတော့နိုင်ငံသားစီစီရေးလုပ်ငန်းတွေမစတင်နိုင်သေးပါဘူး။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအကောင့်ထယ်ဖော်ဖို့အတွက်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟိုကော်မတီကိုတော့မေလကုံဘိုင်းနှုံးကသမရဦးထင်ကျော်လက်မှတ်ရေးထိုးဖွဲ့စည်းလိုက်တာဖြစ်ပါတယ်။ကော်မတီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးနေဆက်ရေးရာဝန်ကြီးနဲ့ရခိုင်ပြည်နယ်အစိုးရဝန်ကြီးချုပ်ကဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ယူပါတယ်။ပြည်ထရေးကာကွယ်ရေးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနတွေအပါအဝင်ပြည်ထောင်စုဝန်ကြီး20ရို့အဖွဲ့ဝင်အဖြစ်ပါဝင်ဖွဲ့စည်းထားလာလဲဖြစ်ပါတယ်ရှင
်။မတ်တင်ကြီးတိုင်းပြောပြသွားတာပါ။အခုတော့ဆေးပေးတင်ပြည်သူတွေအရေးကိုလည်းကြည့်အောင်ပါ။ဒရိုင်းပြည်လုံးအတိုင်းတာနဲ့ညင်းညင်းဤဖို့ဆောင်နိုင်ဖို့အရေး27ရာစုပင်းလုံးညီလာခံခေါ်ဖို့ပြင်ဆင်နေကြချိန်မှာပဲ။စ조사နေချိန်မှာဒီနှစ်နဲ့ချီပြီးဆေးပေးတန်ကိုခါးစည်းခံရတဲ့ဆေးပေးတန်တင်ပြည်သူတွေအရေးအစိုးရအသစ်နဲ့တာဝန်ရှိသူတွေလစ်လျူရှုမှတ်ထားတင်ဘူးဆိုလို့ကဘာဒုက္ခသည်များအရေးလှုပ်ရှားနေသူတွေကတောင်းဆိုလိုက်ပါတယ်တိုက်ပွဲတွေပြင်းထန်နေစေရှမ်းကချင်ရခိုင်စတဲ့တိုင်းရင်းသားဒေသချို့ကဆေးပြေးဒုက္ခသည်တွေအတွက်အသက်လုံခြုံရေးဘဝရည်တည်ရေးနဲ့အာမခံချက်မရှိတဲ့ပြင်စားနပ်ရိက္ခာစီးပွားနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့သိရပါတယ်အပြည့်စုံကိုတော့ဆက်သွယ်အမိန့်များတဲ့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ်
ဟုတ်ပါတယ်အစိုးရဘက်ကဒီလိုငြိမ်းချမ်းရေးဖော်ဆောင်မှုကြိုးပမ်းနေချိန်မှာပဲရှမ်းရခိုင်ကချင်စတဲ့တိုင်းရင်းသားဒေသတွေမှာမြန်မာတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားမှာတိုက်ပွဲတွေကဖြစ်နေဆဲဖြစ်ပါတယ်အခုဆိုရင်တော့ကချင်ပြည်နယ်တွင်းမှာကချင်လူမျိုးရေးတပ် KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာ၅နှစ်တင်းတင်းပြည့်တော်မှာဖြစ်ပါတယ်ကချင်လူမျိုးရေးအဖွဲ့ထိန်းချုပ်နယ်မြေထဲမှာရောအစိုးရထိန်းချုပ်နယ်မြေထဲကကချင်စစ်ပြေးဒုက္ခသည်စခန်းနေအပါအဝင်တရုတ်မြန်မာနယ်စပ်တွေမှာပါတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်ကတိမ်းချီပြီးတော့ရှိနေတဲ့အနေအထားမှာဒုက္ခသည်တွေရဲ့အနာဂတ်အရေးနေရရင်ပြန်နိုင်ရေးလူမှုဘဝပြန်လည်ထူထောင်ရေး NND ဆိုရတဲ့ကလစ်လူမရှုထားသင့်ဘူးလို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးလာမောင်လတ်ထောင်ကအခုလိုပြောပါတယ
်။ဘာလို့မှဦးစိုးကတော့ဒီစစ်ပွဲတွေလုံးဝကျဆဲခိုင်းတာပြီးတော့သူ့ရဲ့ဒေသမှာသူ့ပြန်ခိုင်းကျင်တယ်။ဘာလို့လဲဆိုတော့အဲ့ရမှာရဲ့သူ့ရဲ့ဘဝရေချေတဲ့ကျွန်တော်အမကန်ချက်ရှိမှာပေါ့လေ။ဒါမှမဟုတ်ရှင်ကျွန်တော်စစ်ထုံမှာပဲနေခိုင်းမယ်ဆိုလို့တာသမီတွေအတွက်သူ့ရှိရတဲ့လေဟိုပုံရင်းချက်ညှက်နေတာပေါ့လေ။ဒါကြောင့်ဘာလို့မှဦးစိုးနေလဲကျွန်တော်အနေနဲ့ပြောချင်တာတော့စစ်ပွဲတွေလုံးဝကိုရက်ခိုင်းစေချင်တယ်။
ယာယီဒုက္ခတဲ့စခန်းနေမှာခိုးလုံနေရပြီးနေရရင်ကိုလည်းမပြတ်နိုင်သေးတဲ့အခုလက်တလောဆစ်ဖြစ်နေတဲ့ရှမ်းပြည်နယ်ကြောင်မဲမြို့နယ်မိုင်းဝန်းဒေသဘက်ကဆစ်ပြေးဒုက္ခတဲ့တွေအတွက်အစိုးရလွှတ်တော်နဲ့သက်ဆိုင်ရာပြည်နယ်အစိုးရစတဲ့တာဝန်ရှိတဲ့သူတွေဘက်ကဒုက္ခတဲ့တွေနေရရင်လုံခြုံစိတ်ကြစွာပြန်နိုင်မှုအရေးပျက်စီးဆုံးရှုံးခဲ့ရတဲ့အိုးအိမ်တွေပြန်လည်တည်ဆောက်ပေးဖို့အရေးတကြီးဆောင်ရွက်ပေးပါလို့ကြောင်မဲနယ်မိုင်းဝန်းဘက်ကဒုက္ခတဲ့တွေကိုအခုစားနပ်ရိက္ခာနဲ့လိုအပ်တဲ့လူသုံးကုန်ပစ္စည်းတွေသွားပြီးလှူဒန်းနေတဲ့ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဒုက္ခထဦးဆိုင်ဖူးကလည်းအခုလိုပြောပါရယ်
ကြောက်မဲရဲ့နောက်ပြီးတော့မှအဲ့ဒီနေရာနန့်ခမ်းပါလေအဲ့ဒီမိုင်းဝေးပေါ့နော်မိုင်းဝေးဘက်မှာအဲ့ဒီနဲ့နေရာတော့ဟိုတာဒုက္ခဖြစ်နေစားတော့ဖို့ရရဲ့နောက်ပြီးတော့မှចောင်းသားလေးတွေရောဟိုចောင်းကတက်နိုင်ဖို့ရအောင်တွားလာတဲ့လမ်းပန်းဆက်တော့ရေးလဲပဲနော်အဲ့ဒီရှိကခဏခဏဟိုဖြစ်နေတော့ပြင်းပြပါလေចောင်းသားကိုစိတ်မချဘူးလိုက်ပို့နေရတာပို့တာလေတနတ်ဆိုတော့ရွှေမျိုးမရှိဘူးလေအဲ့ဒါလေးကြောက်နေရတာ
တစ်ချိန်တည်းမှာပဲရခိုင်လက်နက်ကင်တက်အေးနဲ့အစိုးရတက်ကြရခိုင်ပြည်နယ်ဘက်မှာလည်းအစိုးရတက်ဘက်ကစစ်ရဲရီတိုးချဲ့ချထားတယ်လို့နယ်မြေတွင်းမှာလုံခြုံရေးတင်းကျပ်စွာချထားပြီးစစ်ရဲတင်းမာနေစေဖြစ်တဲ့အတွက်ရခိုင်ပြည်သူတချို့ဟာစစ်ဘေးဒဏ်ကနေလွတ်ရာကိုထွက်ပြေးတိမ်းချောင်နေရကြဆဲဖြစ်ပါတယ်မိုးရင်းကာလဖြစ်ပြီးရခိုင်စစ်ဘေးဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့နဲ့ဒုက္ခသည်တွေရဲ့လုံခြုံရေးကစိုးနေရစေအခြေအနေဖြစ်တယ်လို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ရခိုင်လူမှုအဖွဲ့တွေကိုလည်းရခိုင်ပြည်နယ်အစိုးရဘက်ကခွင့်ပြုချက်တွေပေးပြီးဝိုင်းဝန်းကူညီပေးပါလို့ဒုက္ခသည်တွေကိုလိုက်လံတွေ့ဆုံအကူအညီပေးနေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကိုရောက်ရှိနေတဲ့ရခိုင်မျိုးသမီးအဖွဲ့ရန်ကုန်ရဲ့ဒုက္ခရဒေါက်တာခင်ဆော့တင်ကပြောပါတယ
်အဓိကတာဝန်ရှိတာတော့ရခိုင်ပြည်နယ်အစိုးရပေါ့နော်ဒီပေါ်မှာပြည်ထောင်စုအစိုးရပေါ့နော်အဲ့တော့ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရပူးတွဲပြီးတော့ကျွန်တော်တို့ရဲ့ဒုက္ခသည်တွေကိုဒါလိုအပ်တဲ့အကူအညီလေးကိုချက်ချင်းကလေးပြည်လည်အောင်ဆောင်ရွက်ပေးစီခြင်းနဲ့အဲ့ဒါလူမှုရေးဖွင့်စည်းတွေကလည်းပါဝင်ပြီးတော့ပူးပေါင်းပြီးတော့ဆောင်ရွက်စေခြင်းနဲ့ဒီလိုလုပ်ပေးမှပဲကျမတို့မြန်မြန်ဆန်ဆန်တော့နော်ဒီမိုးတွင်းကာလမရောက်ခင်ဒီဒုက္ခသည်စခန်းမှာနည်းနည်းပပတည်တည်ငြိမ်ငြိမ်လေးဖြစ်သွားမှာပါရှင်သူပပြင်းဒီကလေးတွေရဲ့ပညာရေးပေါ့နော်ဒါပညာရေးကိုလေကျမတို့မပြတ်စေခြင်းဘူးဒါကြောင့်မို့သူတို့ပညာသင်နိုင်အောင်ဘလို့များပန့်ပိုးပေးမလဲအဲဘလို့များဆောင်ရွက်ပေးမလဲယာယီဒီကျောင်းလေးတွေပေါ်မှာယာယီဆရာတွေနဲ့ဒီကလေးတွေကိုစာသင်ပေးလို့မဖြစ်နိုင်ဘူးလားဒါတွေကိုကျမတို့ဖြစ်စေချင်ပါတယ
်ထဲထဲဝင်ဝင်ဥဆောင်နေသူတူကပြောပါတယ်ဒေါအောင်ဆန်းစုကြည်ဘက်ကတော့စည်ရဲ့ပฏิပခမှာလက်တွေ့ရင်ဆိုင်နေရတဲ့စစ်ပြေဒုက္ခတွေဒီအတွက်ကတော့တရက်ဆိုလဲတရက်ဆိုသလောက်ဒုက္ခနဲ့ရင်ဆိုင်နေရတာဖြစ်လို့အမြန်ဆုံးငြိမ်းချမ်းရေးရအောင်ဖော်ဆောင်သွားပါမယ်လို့ပြောဆိုထားတယ်လို့သမရဦးထင်ကျော်ဘက်ကလည်း NND ဆိုရအနေနဲ့ငြိမ်းချမ်းရေးကိုအဓိကဦးစားပေးဖော်ဆောင်သွားမယ်ဆိုတာကိုလည်းပြောကြားခဲ့ပူပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
သရရှင်နေအခုနားဆင်နေရတာကဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်လေးကိုည10:00ဒီလိုင်းနံပါတ25 kHz 11965လိုင်းနံပါတ32 kHz 9323လိုင်းနံပါတ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်တွင်မှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
တိုင်းပြည်အတွက်ဆွလွန်နေနာခံမဲ့ဆိုတဲ့သူတွေကလွှင့်ရင်လူငယ်တော်တော်များများဟာနိုင်ငံရေးကိုကြောက်ကြပါလေရှောင်ကြပါလေကိုအတန်းနဲ့ကွန်ပျူတာစုကွက်ကွက်နဲ
့ပကူတိုင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ဒေါက်တာစောညိုဝင်းကသူယုံကြည်ရာတွေကိုပြောထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့စီးပွားရေးကဏ္ဍကိုလှည့်ရောက်လာပါပြီမြန်မာနိုင်ငံရဲ့ငွေကြေးဟာအာရှတိုက်အတွင်းအားအကောင်းဆုံးငွေကြေးဖြစ်လာနေတယ်လို့ GE General Electronics Company ကြီးရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအန်ဒရူးလီကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံအတွင်းလျှက်စစ်မှုနဲ့လက်မှတ်ဆက်သွယ်ရေးစတဲ့အဓိကအခြေခံအဆောက်အုံပိုင်းတွေတိုးတက်ကောင်းမွန်အောင်အချိန်မီလှုပ်ဆောင်ပေးနိုင်ခြင်းမရှိရင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းရောက်လာမှာမဟုတ်သလိုအားကောင်းတဲ့မြန်မာကြံ့ငွေတန်ဖိုးဟာပြန်ကျသွားနိုင်တယ်လို့သူကသုံးသပ်ပါတယ် GE ကုမ္ပဏီရဲ့ဆောင်ရွက်ချက်တွေအကြောင်းတာဝန်ခံကိုအန်ဒရူးလီကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ
်မြန်မာကျပ်ငွေဟာ2016ခုနှစ်အတွင်းအာရှရဲ့ထိပ်တန်းငွေကြေးဖြစ်လာတာဟာဆယ်စုနှစ်နဲ့ချီအထူးကြံဖြစ်နေခဲ့ရာကမြန်မာနိုင်ငံယုံထွက်လိုက်ပြီဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်း Bloomberg စီးပွားရေးဂျာနယ်က GE ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအန်ဒရူးလီကိုတွေ့ဆုံမေးမြန်းပြီးရေးတာဖော်ပြခဲ့ပါတယ်။ဒါဟာဒေါန်ဆန်စစ်ကြီးဦးဆောင်တဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းအစိုးရအပေါ်ယုံကြည်မှုပိုရှိလာတဲ့တစ်ချိန်တည်းမှာပဲပြပငွေကြေးတွေလည်းပုံမဝင်ရောက်လာတာနဲ့အမျှကြက်ငွေအခြေခံလာတာလည်းဖြစ်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့လိုအပ်နေတဲ့လျှက်စစ်မီအလုံလောက်ရရှိရေးအပါအဝင်အခြေခံအဆောက်အဦတွေကိုအချိန်မီတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခြင်းမရှိရင်ကြက်ငွေခိုင်မာမှုအပါအဝင်စီးပွားရေးဖွံ့ဖြိုးမှုကိုအဟန့်အတားဖြစ်စေနိုင်တယ်လို့ဆိုပါတယ်။မြန်မာစီးပွားရေးအပေါ်GE ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအန်ဒရူးလီရဲ့အမြင်တွေကိုမေးကြည့်တဲ့အခါသူကအခုလိုစပြောပါတယ
်ကျွန်တော်ပြီးခဲ့တဲ့နံပါတ်1စင်ကာပူ Bloomberg News နဲ့တွေ့ခဲ့ပြီးတော့မှသူတို့ကကျွန်တော်ဒီ crisis နဲ့အကြောင်းပတ်သက်ပြီးတော့မေးတာပေါ့နော်။ဘာကြောင့်လဲဆိုတော့အခုကအာဆီယံမှာပြန်တွေ့ကြည့်တော့ဒီဗမာဗီရဲ့ငွေရီက appreciation ကအရင်ကောင်းဆုံးပေါ့နော်။ဟိုပြီးခဲ့တဲ့တစ်နှစ်နဲ့ပြန်ရှင်းကြည့်မယ်ဆိုရင်တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့အခုဗမာဗီမှာတွင်းနေပစ္စည်းတွေအကုန်လုံးဒေါ်လာနဲ့ပေးနေရတာဟုတ်ဆိုတော့ဗမာငွေတွေကရှင်းရှင်းပြောမယ်ဆိုရင်ဈေးကဟိုပြီးခဲ့တဲ့တနစ်တော့မကတော့ပါဘူးเนาะဟိုပါလေပြီးခဲ့ဂျူးဆိုလို့ဆိုရင်1300လောက်ရှိရယ်ဆိုအခုဆိုရင်1180ပေါ့เนาะအဲ့ဒါဆိုရင် appreciation ဖြစ်လာတာပေါ့เนาะအဲ့မျိုး appreciation ဖြစ်လာတော့တန်ဖိုးအပိုရှိလာတာပေါ့เนาะဆိုတော့ဒီ infrastructure ဘာလောက်တာဆိုမီးနဲ့ပတ်သက်ပြီးတော့မှလားကားလန်းတွေပါဖြစ်ဖြစ်ဒရိုင်းတွေပါဖြစ်ဖြစ်အကုန်လုံးကနိုင်ငံခြားကမ္ဘာတွေတွဲပြီးလောက်မှဆိုရင်ဒေါ်လာနဲ့ပေးရတာဟုတ်ဆိုတော့ဒီချိန်မှာဗမာငွေတွေကဈေးသက်လေဟိုတန်ဖိုးပိုရှိလေပေါ့နော်ပြောမယ်ဆိုရင်တော့ဟိုတိုက်မီတာပိုကောင်းနေပေါ့ကျွန်တော်ပြောချင်တာကတော့ဟိုဘယ်လိုပြောမလဲ1300နဲ့တွဲပြီးတော့မှအခုက1180ဆိုရင်130กว่าနေဟုတ်တယ်ဟုတ်ဒါတွေကိုကျွန်တော်ပြောချင်တာပါတယ
်ဟုတ်ကဲ့အခုဗမာငွေတန်ဖိုးတက်လာတာတော့ဟုတ်ပါရဲ့ဒါပေမဲ့ဟိုအရင်တုန်းကနဲ့စလို့ရှိရင်1180ဆိုတာလည်းနည်းနည်းတော့များနေသေးတယ်ပေါ့နော်များနေသေးတော့အဲ့ဒါနည်းနည်းဟိုသူ Bloomberg ကသူတို့ judgment လောက်တာနည်းနည်းများစောသလားဒီ trend ကဒီတိုင်းဆက်သွားဖို့သူတို့ဟိုပေါ့ဒီတိုင်းပဲဆက်သွားမလို့မျှော်လင့်ထားကြသလားငွေလဲတော့
ဒါတော့ဟိုကိုဇော်ရင်ပြောရတာတော့နည်းနည်းတော့ခက်တယ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကုတွေ့ရတော့ trend ကတော့တိုင်းပြည်အတွက်မှာလုံးဆက်အများကြီးရှိရဲအခုဆိုအပ်တဲ့လာတော့ဟိုကျွန်တော်တို့ကပြောမယ်ဆိုတော့ optimistic ဖြစ်ပါတယ်ဟိုပြီးခဲ့တဲ့6လ9လ10လ9လနဲ့ပြန်ရှင်းကြည့်မယ်ဆိုတော့အခုက appreciation တက်လာတယ်ဒါတခုကောင်းတာပေါ့နော်ဒါပေမဲ့နောက်ရေရှည်အတွက်ကြတော့ဘလူးမလည်း prediction ပြောလို့မရဘူးဒါပေမဲ့ကျွန်တော်ထင်တာတော့ဒီလာမယ့်အစိုးရพอซีอ่ะเงินกองชะมั้ยဆိုရင်တော့ကျွန်တော်ထင်တာတော့ဗမာငွေဒီထက်မက foreign investment ဝင်လာမယ်ဆိုရင်တော့ဒီ jet set appreciation ဖြစ်ဖို့တော့ညွှန်လင်းနေပါတယ်ခင်ဗျာ
coin do ဆိုလို့ရှိရင်မြန်မာပြည်ဟိုပေါ့အမေရိကန်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ GE ကိုကိုစားပြုပြီးတော့မြန်မာရောက်နေတယ်ဟိုအလိုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ GE ကိုစားအဲ့မှာရှိနေတယ်ပေါ့နော်ကိုစလေအနေနဲ့ဆိုတော့အရင်ဦးသိန်းစိန်အစိုးရလက်ထက်နဲ့အခုဒေါန်ဆန်းစုကြည်အစိုးရ NLD အစိုးရပဲဆိုကြပါဘူး NLD အစိုးရတက်လာလာပိုင်းပဲရှိပါသေးတယ်ဒါပေမဲ့လည်းလာပိုင်းအတွင်းမှာကိုတော်တော်လေးတိတိတသာပြောင်းလဲမှုတွေကဖြစ်လာတော့ဒီထူးခြားချက်လေးတွေများဘာများသတိထားမိတယ်လဲခင်ဗျာအရင်အစိုးရလက်ထက်နဲ့အခုအစိုးရလက်ထက်မှာ
ဟုတ်ကိုယ်တော်ရေးပြောမယ်ဆိုရင်တော့ဒီအခုလေတက်လာတဲ့ဟိုအနီစုတို့ရဲ့ဆိုရလေဟလာသူတို့ရဲ့ NLD party ကလည်းအခုကျပောင်းတရားမှာဆိုတော့သူတို့ရဲ့ဒါဟို100 days policy သူတို့ဟိုပြောထားတယ်လေဟလာအခုဆိုရင66ရက်69ရက်လောက်ရှိပါပြီဟလာဟိုကျွန်တော်တော့ဒါပြောဖို့တော့နည်းနည်း sorry တာပေါ့နော်။ဘာကြောင့်လဲဆိုသူတို့ရဲ့ policy ဘာထွက်လာမလဲဆိုတော့ဒါကြည့်ပြီးတော့မှကျွန်တော်လည်းဘယ်လိုတိုင်းပြည်အတွက်ကိုကူညီပေးရမလဲဘယ်လိုတိုးတက်အောင်လုပ်ပေးရမလဲဟလာဒါကျွန်တော်ပြောချင်တာတော့ဘယ်ဆိုအဖြစ်ပဲပေါ့နော်အခုကျွန်တော်ရဲ့တိုင်းပြည်မှာမီးမလောက်ဘူးဟုတ်လားရေကောင်းမရှိဘူးလမ်းကောင်းမရှိဘူးဟုတ်လားကြမ်းမိတ်ကောင်းဟိုမဖြစ်ဘူးနော် capacity အများကြီးလိုရည်ဟုတ်လားဆိုတော့ဘယ်ဆိုအတက်တက်အဓိကဒီ FDI လာဖို့အတွက်ကဘာလဲဆိုတော့မီးရှိရမယ် consistent ရှိရမယ် reliable affordable ဖြစ်ရမယ်ဟုတ်လား banking လည်းကောင်းအောင်မယ်ဟုတ်လားပြီးတော့မှ rules and regulation လည်း investor friendly ဖြစ်အောင်ဟိုဖြစ်ရမယ်ပြီးတော့မှwin-win situation လိုရလေ။ဘာကြောင့်လဲဆိုတော့အစိုးရလည်းဟလာနိုင်ငံတော်အတွက်လည်းကောင်းရမယ်။ပြည်သူလူစုအတွက်လည်းကောင်းရမယ်။ပြီးတော့မှ investor အတွက်လည်းကောင်းရမယ်။ဟလာဒါရီဆိုတာပြောမယ်ဆိုရင်တော့ investor က responsible investor လို့ပြောတော့ကျွန်တော်မျှော်လင့်နေပါတယ်။ပြီးတော့မှဒီအစိုးရလည်းအခုရှိနေတဲ့အစိုးရလည်းဒါကိုလည်းသူတို့ပို့ပြီးတော့မှ emphasize ဖြစ်ပါမယ်လို့ကျွန်တော်လည်းထင်ပါတယ်။ဆိုတော့အခုတို့ရဲ့ policy မထွက်ချင်းဆိုကျွန်တော်ဘာမှသိပြောခွင့်တော့မရှိသေးပါဘူးကိုစော
ကျွန်တော်လည်းသိထားသလောက်ဆိုအရာဆိုလို့ရှိရင် GE အနေနဲ့လည်းမြန်မာနိုင်ငံထဲမှာ capacity building အတွက်အကွာငွေကြေးကုန်ချခံပြီး GE အနေနဲ့လည်းလုပ်ပေးနေတယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့ GE အနေနဲ့ရောတခြားစီမံကိန်းတွေတဘောဥပမာစောစောပြောတဲ့ဒီ layer 6အဘက်မှာဆိုရင်အထူးလိုအပ်နေတာပေါ့နော်အခုရပိုင်းမှာဆိုအရန်ကိုသိတာတယ်ဟိုလူထုကြားထဲမှာလည်းတော်တော်လေးကိုအော်နေကြတယ် layer 6မီးပြတ်တဲ့ကိစ္စလေအဲ့တော့ GE လိုမျိုးကုမ္ပဏီကြီးတွေရော layer 6စီမံကိန်းတွေမှာဝင်ပြီးတော့ဟုတ်ပါဘောလှုပ်ဆောင်နေတာတွေရှိပြီလားခင်ဗျာ project တွေစီမံကိန်းတွေ
ကိုစော်ကြီးလှုပ်ပါတယ် G ကပြောမယ်ဆိုရင်ကျွန်တော်ကဘာမှအခု awesome လဲဝင်လိုက်ပြီးတော့မှပြင်တဲ့ company ပေါ့နော် G နဲ့ awesome ပေါင်းလဲချိန်မှာကျွန်တော်ဒီကဘာမှဟလာ less ထုတ်တယ်ဟာဆိုရင် more than 25% ဟိုဘယ်လဲဒီ less ထုတ်ပြီးနေပါတယ်ကဘာမှဆိုတော့အခုပမာပြီးဘဝိုင်းမှာကျတော့ကျွန်တော်ခုနပြောတဲ့အတိုင်းဟလာဒီ electrification rate က less than 33% ဆိုတာအများကြီးလောက်အောင်မှာဆိုတော့ဒီညမှာကျွန်တော်လည်း G နဲ့ပေါင်းပြီးတော့မှဟလာကိုတိုင်းမိအတွက်ကိုဟလာမိကအရင်ပထမ top priority focus ထဲမှာရှိပါခင်ဗျာ
GE အနေနဲ့ဗမာနိုင်ငံထဲမှာလှုပ်ဆောင်မှုအတွက်ဦးစားပေးအဆင့်မှာရှိတယ်ပေါ့နော်လျှက်စင်မီရရှိရေ
းဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ပါတယ်ခင်ဗျာ
စားနေတဲ့စီမံကိန်းတွေရောရှိပြီလားခင်ဗျာတဘောရေအားလျှက်စစ်ပဲဖြစ်ဖြစ
်ရှိပါတယ်ကိုစောအခုကကျွန်တော် awesome ဝင်တဲ့အချိန်မှာ awesome ကလည်းပြင်သစ် company ဆိုရင်ဟလာဒီ generation မှာကျွန်တော်အပြည့်အစုံရှိပါတယ်ဟလာ generation traditional gas fire ဟလာclean thermal fire ပေါ့နော်မြန်လဲမြန်မယ်ဟလာအဲ့မှာ heavy duty ရှိရဲ aero ရှိရဲဟလာပြီးတော့မှ renewable energy ဆိုတော့ဟိုပါလေ clean energy ပေါ့နော်အဲ့မှာကြတော့ offshore wind onshore wind ဟလာ solar မှာကြတော့ဒီ solar ဖက်မှာ technology က inverter အဲ့လည်းရှိပါတယ်ပြီးတော့မှဒီ hydro ဖက်မှာလည်းရှိပါတယ်ပြီးတော့မှလည်းဒီ steam ဆိုတော့ steam steam မှာလည်းရှိပါတယ်ခင်ဗျာဆိုတော့ဒီဟာတွေအကုန်လုံးတွေ့ပြီးတော့မှဒီဗမာပြည်ရဲ့ energy mix ကဘာတွေရှိရဲဆိုတော့အခုအစိုးရနဲ့တိတ်ကြစကားပြောနေပါတယ်ခင်ဗျာကျွန်တော်ဟို continuous နဲ့ပေါ့နော်ဒီအခုဟိုဝန်ကြီးရုံးတဲ့ Ministry of Electricity and Energy နဲ့ပေါင်းပြီးတော့မှဟိုစကားပြောနေပြီးတော့မှတိုင်းပြည်အတွက်ကို energy electrification ဘယ်လိုလုပ်ရမလဲပြီးတော့မှဟဲ့လားဝန်ကြီးရုံးတော့မကဘူးကျွန်တော်တို့ဟဲ့လား development partners ဟဲ့လား international development partners such asa World Bank နဲ့ IFC နဲ့ ADB နဲ့ဟာလာ JICA နဲ့ပေါင်းပြီးတော့မှတစ်ချက်လုံးဆွေးနွေးပါတယ်။ဒါအကုန်လုံးကတိုင်းနိုင်ငံတော်အတွက်အကျိုးရှိရလေ
။ကိုဇော်ဝင်းနိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးမှတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြားရပါမယ်။မတ်ဆုမြတ်မွန်ကတင်ဆက်ထားတာပါ။
လွန်ခဲ့တဲ့အ နှစ်20 30လောက်တုန်းကလေကွန်ပျူတာသုံးတဲ့သူတွေကိုတော်တော်လေးဒုက္ခပေးခဲ့တဲ့ကွန်ပျူတာဗိုင်းရပ်စ်တွေကိုအခုပြန်မြင်ရတော့လေစိတ်ပြီးတော့ကြောက်စရာမကောင်းသလိုပဲ
ကွန်ပျူတာဗိုင်းရပ်စ်တွေဆိုမှတော့ကြောက်စရာမကောင်းပဲနေပါမလားမဆုမြတ်မှာ
အဲ့ဒီချိန်ခါတွေတုန်းကတော့အတော်ဆိုးရင်စရာဖြစ်ခဲ့မှာပေါ့အခုတော့အဲ့ဒီဗိုင်းရပ်စ်တွေကိုပြန်ပြီးတော့မှစူးစီးပေးထားတဲ့အွန်လိုင်းပြလိုက်မှကြီးနေတာဆိုတော့အန်ဒီယံမရှိတော့ဘူးဆိုတာသိနေတာလဲပါမယ်ကိုဝင်းခတ်မောင်ကြီးဒီမှာလေMalware Museum ဆိုတာ1980နဲ့1990ပြည့်နှစ်တွေတုန်းကတော်တော်လေးဒုက္ခပေးခဲ့ကြတဲ့ Computer Virus Malware Program တွေကိုအခုခေတ်လူငယ်တွေပြန်ပြီးတော့မှသိနိုင်အောင်ဆိုပြီးလုပ်ထားတဲ့ Online Virus ပြတိုင်းလေ
ဟုတ်ပါဗျာအဲ့ဒီခေတ်တုန်းက Malware Virus မျိုးတွေကအခုခေတ်မှာလည်းမရှိတော့ဘူးအဲ့ဒီ Virus Program တွေကိုဖန်တီးခဲ့တဲ့သူအများစုကလည်းအပျော်သဘောမျိုးလက်တက်စမ်းကြတာမျိုးဗျအိမ်သုံးကွန်ပျူတာတွေတွင်တွင်ကျယ်ကျယ်စသုံးကားစအချိန်တွေမှာဆိုရင်ကွန်ပျူတာဟာဂွက်တွေကိုအခွင့်အောင်းယူပြီးတော့ဖန်တီးခဲ့ကြတဲ့ဗိုင်းရပ်စ်မျိုးတွေဆိုတော့အဲ့ဒီဟာဂွက်တွေကိုပြင်နိုင်ခဲ့တာလဲကြာပြီးနောက်အဲ့လိုကွန်ပျူတာမျိုးတွေကိုလည်းအခုခေတ်မှာတော့ပြရိုက်တွေမှာပဲရှာနိုင်တော့မယ်ထင်တယ်ဗျအ
ဲ့ဒါကြောင့်မို့လို့ဒီဖင်လန်နိုင်ငံကကွန်ပျူတာအင်တာနက်လုံခြုံရေးဆိုင်ရာပညာရှင်မီကိုဟီပိုနန်ကသူစုစည်းထားသမျှကို Malware Museum ဆိုပြီးတော့မှ online ပြရိုက်လုပ်ထားတာပဲကွန်ပျူတာသမိုင်းပညာရှင် Jason Scott နဲ့ပေါင်းပြီးတော့လုပ်ထားတဲ့အဲ့ဒီပြလိုက်မှာအရင်တုန်းကကွန်ပျူတာတွေကိုဒုက္ခပေးခဲ့တဲ့ Malware Virus Program ပေါင်း80လောက်ကိုလေ့လာနိုင်ပါတယ်။အန်ဒီယပေးနိုင်တဲ့ကုတ်တွေအားလုံးကိုရှင်းထားပြီးသားမို့စိတ်ချလက်ချနဲ့အရင်တုန်းကကွန်ပျူတာ Virus တွေကဘယ်လိုမျိုးလဲဆိုတာကိုတစ်ခုချင်းစီ click လုပ်ကြည့်လို့လည်းရပါတယ်
။ပြောရမယ်ဆိုရင်တော့ဗျာ1980 1990ခုနှစ်တွေလောက်တုန်းကကွန်ပျူတာ Virus တွေကဒီနေ့ခေတ် Virus တွေနဲ့တော်တော်ကွာတယ်ဗျာ။malware ပြလိုက်မှာပြထားတဲ့ virus program တွေကိုကြီးလိုက်တာနဲ့ကိုသိတာတယ်။အဲဒီတော့က virus တွေကသူတို့ဝင်တဲ့ computer ကနေပိုင်ရှင်တွေကို virus ဝင်နေပြီဆိုတာမျိုးသိစေချင်တော့ပုံစံမျိုးစုံတွေကိုအသိပေးတာမဆုမြတ်ဘူးက။ဥပမာ computer screen ပေါ်မှာရောင်းစုံအသွေးစုံတွေပေါ်လာတာမျိုးတို့အတဲနှလုံးခုန်နေတဲ့ပုံပေါ်လာတာမျိုးတို့ဂိမ်းပုံစံပေါ်လာပြီးဂိမ်းကစားခိုင်းတာမျိုးတို့လို့သုံးနေတာပါပဲ။
စိတ်ဝင်စားဖို့ကောင်းတဲ့ virus တွေကိုလည်းသူကစူးစမ်းပြတာပါလို့ malware ပြလိုက်ကိုဖန်တီးတဲ့ Miko Hyponen ကပြောတယ်လေသူအကြိုက်ဆုံး virus program ကတော့ casino တဲ့အဲ့ဒီ virus ကသူဝင်ပြီဆိုတာနဲ့ဒီ computer screen ကအမဲရောင် comment ပေါ်လာပြီးတော့ computer ထဲမှာရှိသမျှအချက်အလက်တွေကိုဖျက်ဆီးပစ်လိုက်ပြီးဒါပေမဲ့ copy တော့ရှိတယ်ပြန်ရချင်လို့ရှိရင် jackpot ကစားပါဆိုပြီးတော့ကစားခိုင်းတယ်တကယ်ကတော့မဟုတ်ဘူးသူကစားခိုင်းတဲ့ jackpot ကလည်းအနိုင်မရှိဘူးအရှုံးကြီးပဲပိုဆိုးတာကအဲ့ဒီခေတ်တုန်းကအခုလိုမျိုး backup တွေဘာတွေလဲလောက်ကြသေးတာမဟုတ်တော့ကွန်ပျူတာထဲမှာရှိသမျှ data တွေအားလုံးဆုံးပြီပဲအဲ့လိုမျိုးဆိုရင်တော့အဲ့ဒီခေတ်တုန်းကတုံးကြတဲ့ DOS program တွေကိုအစအဆုံးပြန်သွင်းပြီတော့ပဲ
ခေတ် malware virus တွေနဲ့အဲ့ဒီခေတ်တုန်းက virus တွေမတူတဲ့အဓိကချက်ကကွန်ပျူတာတွေကိုဖျက်ဆီးပစ်တဲ့နေရာမှာပေါ့ခုခေတ် virus တွေကကိုယ့်ကွန်ပျူတာတွေကိုဝင်လို့ဝင်နေမှမသိပဲကိုယ့်အချက်လက်တွေကိုထောက်လန်းနေတာမျိုးကိုနောက်သူတို့ရထားတဲ့အချက်လက်တွေလူသိရှင်ကြားမဖော်ထုတ်စေချင်ရင်ငွေပေးဆိုတာမျိုးငွေညှစ်ကြတာရင်ခေတ်တုန်းက virus တွေကြတော့သူတို့ဝင်သမျှကွန်ပျူတာတွေကိုအတိပေးပြီးတော့ကိုဖျက်ဆီးပစ်လိုက်ကြတာမဆုမြတ်မွဲ
အဲ့ဒီ virus ဖန်တီးတဲ့သူတွေကို Miko Hyponen ကတော့ happy hacker တွေတဲ့ဘာလို့လဲဆိုတော့အရင်တော့ hacker တွေကသူတို့ဝင်တိုက်ခိုက်တဲ့ computer ရဲ့ screen ပေါ်မှာပုံမျိုးစုံစာမျိုးစုံပေါ်လာတဲ့ visual effect တွေကိုအသားပေးကြတယ်ဒီနေ့ခေတ် malware program တွေကကြတော့အများစုကဒီရာဇဝတ်ဂိုင်းနေနောက်ထောက်လန်းရေးဌာနတွေကလျှို့ဝှက်ထောက်လန်းဖို့ဖြစ်တယ်လို့သူကပြောတယ်ကိုဝင်းခတ်မောင်ရဲ့အရင်တော့ကအပြောသဘောလောက်ကြတဲ့အဲ့ဒီလို hacker မျိုးတွေကိုအခုရှာလို့တောင်မှမရကြတော့ဘူးလို့ပြောထားတာကို Smithsonian Online Magazine ဆောင်းပါးထဲမှာကိုးကားရေးထားတယ်ရှင့
် The Next Web ရဲ့ online ဆောင်းပါးထဲမှာတော့အရင်တော့က virus ဟောင်းတွေကအမှုပညာမြောက်လှတယ်လို့တောင်ရေးထားပါတယ်ကိုယ့်ရဲ့ computer ကိုဖျက်ဆီးပစ်တဲ့ virus တွေဖြစ်ပေမဲ့ virus program တွေကအင်မတန်စိတ်ဝင်စားစရာပုံစံမျိုးစုံပဲတဲ့အဲ့ဒီခေတ်တုန်းက antivirus software program တွေကိုလည်းအိမ်သုံး computer တွေမှာတွင်တွင်ကြဲကြဲတိတ်တုံးကြတာမရှိသေးတဲ့အကြောင်းကိုသူစောင်းမမှာထောက်ပြထားပါသေးတယ်။ခုခေတ်ကွန်ပျူတာဗိုင်းရပ်စ်တွေကတိတ်ကိုအန္တရာယ်များပေမဲ့ဟောင်းတွေလိုစိတ်ဝင်စားစရာပုံစံမျိုးတွေမဟုတ်ကြတော့ဘူးတဲ့မဆုမြတ်မွန်ရဲ
့ UK ထုတ် The Guardian သတင်းစာကြီးရဲ့စောင်းမတဲ့မှာလဲ1980 1990ပြည့်နှစ်တွေတုန်းက malware computer virus program တွေကဒေါ်လာသန်းထောင်နဲ့ချီဆုံးရှုံးအောင်ကိုကွန်ပျူတာပေါင်းများစွာကိုဒုက္ခပေးခဲ့ပေမဲ့ဖန်တီးမှုအစွမ်းတွေကိုမြင်ရတယ်လို့ရေးထားတယ်ရှင်။ရုပ်တရက် screen ပေါ်မှာပုံတွေ၊အရုပ်တွေ၊စာတွေ၊ဂိမ်းတွေပေါ်လာအောင်သူတို့ကလုပ်ပြီးတော့သူတို့ရဲ့လက်စွမ်းကိုသိအောင်လုပ်ကြတာမျိုးပါတဲ့
။အန်ဒီယံမရှိနိုင်တော့အောင်အခုလှုပ်ထားလိုက်လို့သာ Malware Museum Online ပြလိုက်မှာပြထားတဲ့ virus တွေကစိတ်ပူစရာမရှိပေမဲ့ရှင်တော့ကတော့ဘလောက်တောင်ပြဿနာပေးခဲ့တယ်ဆိုတာအခုပြန်ပြီးလေ့လာနိုင်မှာကစိတ်ဝင်စားကြပဲဗျ
။ဘယ် malware virus program ကဘယ်လိုမျိုးဒုက္ခပေးခဲ့တယ်လဲဆိုတာကိုသိချင်ရင်တော့ archive.org ရဲ့ malware museum online ပြတိုက်မှာ virus program တစ်ခုချင်းစီကို click လုပ်ကြည့်ပြီးတော့အသေးစိတ်လေ့လာနိုင်ကြမှာဖြစ်ပါရဲ့ရှင
်။မဆမေမွန်ရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့တက်တန့်ရောင်သတင်းလွှာအလှည့်ရောက်လာပါပြီ။မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာပါ။
မင်္ဂလာပါရှင်။အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တရံသတင်းလာမှာတော့ UNICEF ချစ်ချည်ရေးတန်တမန် KT Berry နဲ့ UNDP ချစ်ချည်ရေးတန်တမန် Michelle Yu တို့ Berry ကိုရောက်ပြီးတော့ဘာတွေလုပ်နေကြပါလဲ။ဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာကိုပြောပြပေးသွားမှာပါ။ American Image of Pop ဆိုတော့ KT Berry ဟာကမ္ဘာ့ကုလသမဂ္ဂကလေးများရန်ကုန်ကိုဆိုင်ရာအဖွဲ့ UNICEF ရဲ့ချစ်ကြည်ရေးတန်တမန်ဖြစ်တဲ့ VNN နိုင်ငံတောနယ်ပိုင်းဖြစ်တဲ့ Nintran ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။သူက UNICEF ဖွဲ့ဖွဲ့ကအကူအညီထောက်ပံ့နေတဲ့အဖွဲ့အစည်းတွေနဲ့ကျေးလက်တော်ရွာတွေကိုတွားရောက်ဒေသရင်းဆင်းရဲနွမ်းပါမှုနဲ့ဖယ်ကျဉ်ခံရမှုကြောင့်ထိခိုက်ရတဲ့ကလေးတွေရဲ့ပြဿနာကိုအများကပို့ပြီးတော့သတိထားမိစေဖို့လှုံ့ဆော်နေတာပါ။UNICEF ရဲ့ကြေညာချက်အရဆိုရင်တော့ Nintran ပြည်နယ်ကတချို့ဒေသတွေမှာကလေး20ရာခိုင်နှုန်းလောက်ကျောင်းမနေနိုင်မင်းနဲ့ကလေးဥယျာဉ်ရဲ့တဝက်ကျော်ကတော့ဆင်းရဲနွမ်းပါတဲ့အဆင့်ထဲမှာနေရပြီးတော့အဲ့ပြည်နယ်ကကလေး15ရာခိုင်နှုန်းလောက်ကတော့ VNN စကားမပြောတတ်ဖင်းနဲ့လူနည်းစုတိုင်းရင်းသားတွေဖြစ်ကြပါတယ်။ဒါကြောင့်ပဲ VNN ရဲ့ပင်မပညာရေးစနစ်မှာသူတို့မပါဝင်နိုင်တာလည်းဖြစ်ပါတယ်။ကျန်းမာရေးစောင့်ရှောက်မှုမရှိလို့လဲကလေးအများပြားဟာကုသကာကွယ်လို့ရတဲ့ယောဂါတွေကြောင့်ပဲတည်ဆုံးရတယ်လို့ UNICEF ကပြောပါတယ်
။ Thank you very much. I appreciate it. Thank you. Thank you. Okay.All right, shall we go to your house?
Yeah, yeah. American Pop ဆိုတော့ Katy Perry ဟာ2013ဒီဇင်ဘာကလေးက UNICEF ရဲ့ချစ်ချည်ရေးတန်တမန်ဖြစ်နေခန့်ရခဲ့ရတာဖြစ်ပြီးတော့သူကကမ္ဘာပေါ်မှာကူညီစောင့်ရှောက်မှုအလိုအဆုံငယ်ရွယ်သူတွေရဲ့ဘဝတိုးတက်ရေးအတွက်အထူးဦးစားပေးလှုံ့ဆော်သွားမှာဖြစ်ပါတယ်ရှင်။ Katy Perry လိုပဲကုလသမဂ္ဂရဲ့ချစ်ချည်ရေးတန်တမန်ဖြစ်နေဒီလူများသတိပြုမိအောင်လို့အသိပညာပေးညှင့်တင်ရေးကိစ္စတွေလုပ်နေသူနောက်တစ်ယောက်ကတော့ကမ္ဘာတံဝင်အမှုပညာစုကြီးတွေရထားတဲ့မလေးရှားရုပ်ရှင်မင်းကြီးမီရှယ်ယိုးပဲဖြစ်ပါတယ်။သူကတော့မြန်မာပြည်သက်စိတ်မဲမထင်ပါဘူးနော်။တချိန်ကဟောင်ကောင်ကျမရုပ်ရှင်ကားတွေကအစဒေါအောင်ဆန်းစုကြီးကြောင့်ရိုက်ကူးတဲ့ The Lady ရုပ်ရှင်ကားအစုံပါဝင်တရုတ်ဆောင်ထားတဲ့မင်းသမီးမီရှယ်ယိုးကကုလသမဂ္ဂကစီစဉ်တဲ့ Pandas for the Global Goals ကမ္ဘာလုံးဆိုင်ရာရည်မှန်းချက်များအတွက် Panda ဝတ်ဝန်များဆိုတဲ့အစီအစဉ်ကို Panda လေးနှစ်ကောင်နဲ့အတူစတင်လိုက်ပါတယ်။မင်းသမီးမီရှယ်ယိုးကိုကုလသမဂ္ဂအဖွံ့ဖြိုးရေးအစီအစဉ်ကဒီနှစ်အစောပိုင်းမှာပဲSDGs လို့အတူကောက်ခေါ်တဲ့စင်စက်မပြတ်ဖွံ့ဖြိုးမှုရည်မှန်းချက်များအစီအစဉ်တွေချစ်ချည်ရေးတန်တမန်အနေနဲ့ခန့်အပ်လိုက်တာပါ။သူ့အပြင် UNDP ကတရုတ်ပြည်ကပန်ဒလေးနှစ်ကောင်ကိုလည်းသူတို့အစီအစဉ်ရဲ့ချစ်ချည်ရေးတန်တမန်တွေဖြစ်နေခန့်အပ်လိုက်ပါတယ်။ချန်ဒူပန်ဒစခန်းနဲ့ UNDP တို့ပေါင်းပြီးတော့ဒီပန်ဒဝတ်ဝန်လေးနှစ်ကောင်ကိုပထမအဦးဆုံးချစ်ချည်ရေးဒရိစန်တန်တမန်ဖြစ်နေခန့်အပ်လိုက်တာလည်းဖြစ်ပါတယ
်။ UNDP has teamed up with Chengdu Panda Base in China to designate these two panda cubs as the first ever animal ambassadors for global goals
သူတို့နှစ်ကောင်နဲ့ပေါင်းပြီးတော့ကျမတို့တစ်ကမ္ဘာလုံးမှာအသိပေးနှိုးဆော်မှုတွေလုပ်နိုင်ပါလိမ့်မယ်လို့မီရှယ်ယိုကပြောသွားပါတယ်ဒီပန်ဒါတွေဟာဥရုယာတီပြောင်းလဲမှုတွေတဘာဝပတ်ဝန်းကျင်အနေထားဆုံးရှုံးမှုတွေဇီဝအကွဲပြားပေါင်းစပ်နေထိုင်မှုတွေပြောင်းဆုံးရလို့တော်ရိုင်းတရိတ်ဆန်တွေတစ်ပင်ပတ်မှန်တွေပြတ်သုံးရတာကိုကိုစားပြုပြီးတော့လူတွေကိုတတိပေးတာပါလို့ UNDP ကပြောပါတယ
် Well to make the global goals a success we need the participation of everyoneWe need all of you to be united to help us to achieve these goals and it can be done.
မရှဲယိုကတော့ဒီကမ္ဘာရည်မှန်းချက်နဲ့ပန်းနိုင်တွေပြည့်မီဖို့အတွက်လူတွေအားလုံးပါဝင်ရပါမယ်။ကျမတို့နဲ့အတူလက်တွဲလှုပ်ဆောင်ရပါမယ်လို့ပြောသွားပါတယ်။ဒီပန်းနာလေးနှစ်ကောင်ကိုနာမည်ပေးဖို့တော့ဘယ်သူမှစိုးပါဝင်လို့ရပါတယ်။ကိုယ်သဘောကျတဲ့နာမည်ကိုရွေးပြီးတော့ pandas.undp.org မှာအဆိုပြုနိုင်ပါတယ်။စာလုံးပေါင်းက pandas.undp.org ဖြစ်ပါတယ်အဲဒီမှာအဆိုပြုထားတဲ့ကိုပေးထားတဲ့နာမည်ရွေးမရွေးဆိုတာတော့ဇူလိုင်လ23ရက်နေ့မှာသူတို့ကြေညာပေးမှာပါရှင်
World needs the expert
That's why I'm here to fight
Da
not all of us can control our powers.
ပြည်ရဲ့သတင်းပတ်ကွန်ရက်တွေမှာအမေရိကန်ပြည်အစုတို့လာမှာပြသခဲ့တဲ့ရုပ်ရှင်ကားတွေကြည့်အောင်မှာ Fox ရုပ်ရှင်ထုတ်လို့ရေးကဖြန့်ချီတဲ့ X-Men Apocalypse ရုပ်ရှင်ကားဟာ Memorial အားလည်းရမှာရုံကိုလူဝင်ဆုံးစက်ကားဖြစ်ပြီးဝင်ငွေဒေါ်လာ65တန်းရရှိခဲ့လို့သူ့ရဲ့ပထမကား X-Men Days of Future Past ကားရုံတင်တော့လွန်ခဲ့တဲ့နှစ်နှစ်ဒီလိုရုံပိတ်ရဲ့မျိုးမှာရတဲ့ဝင်ငွေဒေါ်လာတန်း130နဲ့ရှင်တော့အများကြီးညော့နေသွားတယ်လို့ဆိုရပါမယ
် Lady, your time is up. This cannot be good.
ဒီကားနဲ့ဒီပြိုင်နဲ့ထဲရုံတင်တဲ့ကားကတော့ Walt Disney ကရိုက်ကူးတဲ့ Alice Through the Looking Glass ဖြစ်ပြီးတော့သူကတော့ဒေါ်လာ 28.3 တန်းပဲရတာပါ။သူရဲ့ထုတ်လုပ်ရေးဈေးကဒေါ်လာတန်190ကုန်ကျခဲ့တာပါ။ Suddenly appear every time တတိယနေရာမှာတော့ Sony ရုပ်ရှင်ထုတ်လုပ်ရေးရဲ့ The Angry Birds Movie ကားရှိပြီးတော့ပြီးခဲ့တဲ့သတင်းပတ်ကအားလည်းရမှာဒေါ်လာ19တန်းဝင်ခဲ့လို့နိုင်ငံတွင်စုစုပေါင်းဝင်ငွေဒေါ်လာ82တန်းရရှိသွားပြီ
What do we do?
We fight.
Captain America Civil War ရုပ်ရှင်ကကတော့စတုထနေရာမှာရှိပြီးတော့ဒေါ်လာ 15.3 တန်းရရှိပြီးတနိုင်ငံလုံးအတိုင်းအတာနဲ့စုစုပေါင်းဝင်ငွေဒေါ်လာ389တန်းရှိသွားပါပြီ။ဒီရုပ်ရှင်ကဝင်ငွေအများဆုံးရှိခဲ့တဲ့ဒီ Deadpool ဇာတ်ကားရဲ့ဝင်ငွေကိုပါကျော်သွားပြီဆိုတော့ဒီနှစ်ထွက်ပြီးသမျှရုပ်ရှင်တွေထဲမှာဝင်ငွေအမြင့်ဆုံးဖြစ်သွားပါတယ
် The clown man people love clowns
နံပါတ်5နေရာမှာတော့ Neighbors 2 Sorority Rising ရုပ်ရှင်ဇာတ်ကားရှိပြီးတော့ပြီးခဲ့တဲ့သတင်းပတ်ကုန်အားလည်းရမှာဒေါ်လာ 6.3 တန်းဝင်ခဲ့လို့ရုံတင်တဲ့သတင်းနှစ်ပတ်မှာစုစုပေါင်းဝင်ငွေဒေါ်လာတန်40.4တန်းရှိသွားပြီဖြစ်ပါတယ်ရှင်
It's a little hard to call the cops without a phone.
Hey y'all, it's Fred. I gotta tell you something. Oh yeah, I wanna be a celebrity, yeah.
ဒီတက်ရောင်တရင်တော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Take it on the side and bright red. It's gonna stay bright. Here comes a crazy fan.
မယေသနာကျော်ပြောပြသွားတာပါ။အခုတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရပါမယ်။NLD ပါတီမကိုးခရိုင်အလုံးမှုဆောင်အဖွဲ့ဥက္ကဋ္ဌဒေါက်တာစောညိုဝင်းရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ယုံကြည်ရာတွေကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာပ
ါ။နိုင်ငံတကာကိုအောင်မြင်အောင်ပြသဖို့ဆိုရမှာလူငယ်များရဲ့မိမိတို့နိုင်ငံရဲ့အရေးနဲ့ပတ်သက်တဲ့စိတ်ပါဝင်စားမှုကအရေးကြီးဆုံးဖြစ်ပါတယ်။မိမိတို့ကြောင်းအသင်းဖွဲ့လူမှုရေးအသင်းတွေမှာပါဝင်တာရန်ဖန်ရန်ခါနိုင်ငံအတွက်ရေးပါတဲ့ကိစ္စတွေမှာတက်တက်ကြွကြွပါဝင်ဆွေးနွေးတာနိုင်ငံရေးအဖွဲ့အစည်းများနဲ့နီးနီးကပ်ကပ်ဆက်ဆံတာအဖြစ်နိုင်ငံရေးအရေးကိစ္စတွေကိုလူငယ်တွေစိတ်ပါဝင်စားမှနိုင်ငံရေးအနာဂတ်ဟာပါရလှပနိုင်မှာပါဒီလိုပါဝင်မှုဟာတိုးတက်တဲ့နိုင်ငံကြီးတွေမှာအထူးဆန်းမဟုတ်ပါဘူးလူငယ်ဘဝအသာအရာဆင်းရဲလိုက်ပါနိုင်မယ်မဲ့နှစ်ပေါင်းများစွာအာဏာရှင်စနစ်နဲ့ကြီးပြင်းခဲ့ရတယ်ကျွန်တော်တို့လိုနိုင်ငံတွေမှာတော့နိုင်ငံရေးနဲ့ပတ်ဝန်းပတ်သက်မှုဟာအန္တရာယ်လို့လူငယ်တွေကိုပုံတွင်းခံရပါတယ်မိမိတို့ရဲ့နိုင်ငံရေးဘဝကိုခက်ခဲပင်ပန်းစွာရုန်းကန်ကြရတဲ့ပညာသင်ကြားရေးအနှောက်အယှက်တွေဘဝပြတ်မတက်ဒုက္ခတွေဟာလူငယ်တွေကိုနိုင်ငံရေးဘဝနဲ့ဝေးကွာသွားစေပါတယ်ဘုကျော်အောင်ဆန်းတို့ကအစမှိုင်းရပြည့်ဦးတန့်ရေးခင်း88ရေးတော်ဘုံကြီးနဲ့ယနေ့ခေတ်ကျောင်းသားကောင်းဆောင်တွေဟာတက်တီတာရကလေးပါ။တိုင်းပြည်အတွက်ဆွလွန်နဲ့နာခံမဲ့ဆိုတဲ့သူတွေကလွင်ရင်လူငယ်တော်တော်များများဟာနိုင်ငံရေးကိုကြောက်ကြပါလေ၊ရှောင်ကြပါလေ။ကိုအပ်တာနဲ့ကိုမိသားစုကိုကွက်လေးကိုပဲစဉ်းစားတဲ့အလေးထားတွေရှင်သန်လာပြီးအများအကျိုးအတွက်ဆိုတာဒီလဲနည်းလာကြပါလေ။ပြည်သူချင်းချင်းငဲ့ညာတနာမှုဇမဆူရတရားတွေခေါင်းမလာတဲ့အတွက်တိုင်းပြည်ဟာပုံမနှိမ့်ကြတဲ့ဘဝကိုရောက်ခဲ့ကြပါလေ။ပညာရှာရဲဆိုပြီးစာရီအလွတ်ကျက် ြန်ဖြေယုံနဲ့မလုံလောက်ပါဘူးပညာရေးအဆင့်တန်းနေကြလို့အသက်မွေးကြောင်းအခက်ခဲတွေဟာကျွန်တော်တို့နိုင်ငံရေးနဲ့တိုက်ရိုက်ပတ်သက်နေတယ်ဆိုတဲ့သာရကတွေပါပြည်သူတွေဟာနိုင်ငံရေးကိုရှောင်နေလို့မရပါဘူးဘလောက်ရှောင်ရှောင်နောက်ဆုံးတော့လေမိမိတို့လက်တွေ့ဘဝတွေနဲ့နိုင်ငံရေးဟာအမြဲတမ်းပတ်သက်နေမှာပါတိုးတက်တဲ့တိုင်းပြည်ဖြစ်ဖို့ပြည်သူတွေအထူးသဖြင့်လူငယ်တွေနိုင်ငံရေးကိုရှောင်လဲလို့မရပါဘူးဒီမိုကရေစီအသားကျလာရင်ကျောင်းသားတွေဟာမိမိတို့ကျောင်းသမဂ္ဂအသင်းအဖွဲ့တွေမှာပါဝင်ဖို့အဲ့ဒီအတဆင့်နိုင်ငံရေးပါတီရဲ့လှုပ်ရှားမှုတွေမှာပါဝင်ပြီးတိုင်းပြည်ထူထောင်ဖို့ဆိုတာလုပ်ကုန်တော့မှာပါပဲ။ဒါမှလူငယ်တွေဟာမိမိတို့အနာဂတ်အတွက်တာဝန်ယူခြင်းနဲ့စိတ်တာဝန်ယူရတဲ့တက်တီတွေပေါ်ပေါက်လာမှာပါ။နိုင်ငံရေးကိုနားလေနိုင်ငံရဲ့တာဝန်ကိုသိနိုင်ငံရဲ့အနာဂတ်ကိုလှုပ်တက်ကင်တက်လှုပ်ရဲကင်ရဲတဲ့နိုင်ငံသားကောင်းတွေပေါ်ပေါက်လာဖို့ဆိုရင်လူငယ်တွေဟာဒီချိန်အားစလို့နိုင်ငံရေးကိုရှောင်လဲပြီးကြောင်းကျူရှင်သင်္ကန်းစာတွေနဲ့ပဲအချိန်ကုန်ရမယ့်အချိန်မဟုတ်တော့ပါဘူးမိဘများအနေနဲ့လည်းမိမိတို့သားသမီးတွေရဲ့အနာဂတ်တကယ်လှပစေချင်တယ်ဆိုရင်မိမိတို့ခံစားခဲ့တဲ့ဒုက္ခတွေမိမိတို့သားသမီးတွေမှာမခံစားစေချင်တော့ဘူးဆိုရင်ကိုယ်တိုင်ကနိုင်ငံရေးကိုရှောင်တဲ့အတွေးခေါ်တွေဒီအချိန်မှာကြောင်းလဲရမှာပါဒီလိုင်းကြာနဲ့အတွဲတစ်အမှတ်၈မှာအမေတော်အောင်ဆန်းစုကြည်ကပြောခဲ့တာရှိပါတယ်အမေစုလို့ဒီမကိုခေါ်ရင်ကျမကကျမအဖွားဖြစ်တဲ့ဖဖေးရဲ့အမေတော်စုကိုတတိယပဲဒေါ်စုဟာဗိုလ်ချုပ်အောင်ဆန်းကိုမွေးဖွားပေးနိုင်ခဲ့ပါတယ်အဲ့ဒီလိုပဲလူငယ်တွေကကျမကိုအမေလို့ခေါ်ရင်ကျမအနေနဲ့ဒီလိုခေါ်ခံရတဲ့အတွက်ဓမ္မပြည်အတွက်အောင်ဆန်းနဲ့အများကြီးပြည့်စုံပေးထောင်ရမယ်ဆိုတဲ့အတိရရှိလာတာပါပဲဘလို့အောင်ဆန်းနေလဲစိတ်တမှန်နဲ့ပညာပြည့်စုံနဲ့ကိုယ်ရမ်းချက်ပန်းနိုင်ကိုရောက်အောင်သွားနိုင်တဲ့ပုံကိုယ်တွေဖြစ်နိုင်အောင်ကျမတို့အတူတူလက်တွဲလုပ်ကြရမယ်လို့ပြောခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာထူးချွန်တဲ့အောင်ဆန်းလေးတွေပေါ်ပေါက်လာဖို့နိုင်ငံအရေးတို့အရေးလို့ကြွေးကြော်မဲ့လူငယ်တွေတိုင်းပြည်အတွက်များစွာလိုအပ်နေပါကြောင်းကိုတင်ပြရင်းကျွန်တော်ယုံကြည်တဲ့လူငယ်နဲ့နိုင်ငံရေးကြောင်းကိုဆက်တက်ရပါမယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA ရဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါ။ VOA ကမနေ့ပြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမက်ကင်ဖြူထွေးကပြောပြပါမယ
်။ပြည်ထောင်နိုင်ငံမာဒီတောက်ချာနေစတင်မဲ့ဥရောပဖလားဘောလုံးပွဲတွေကိုတိုက်ခိုက်ဖို့စီစဉ်နေတဲ့ပြည်ထောင်နိုင်ငံသားတယောက်ကိုဖောက်ခွဲရေးလက်နက်ပစ္စည်းအများပြားနဲ့အတူယူကရိန်းနိုင်ငံမှာဖမ်းဆီးလိုက်တယ်လို့ယူကရိန်းနိုင်ငံကလူကြွေးတာဝန်ရှိသူတွေကပြောပါရတယ်။ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုပြောမထားတဲ့ဒီဖမ်းဆီးခံရတဲ့သူဟာဒီဇင်ဘာလ2015ခုနှစ်ကစလို့ယူကရိန်းနိုင်ငံထဲမှာအကူအညီပေးရေးစစ်တပ်ဝင်တဲ့တယောက်အနေနဲ့ဟန်ဆောင်ပြီးတော့ရှိနေခဲ့တာလို့ယူကရိန်းလုံခြုံရေးဌာနရဲ့အကြီးအကဲကပြောပါရယ်။အခုဖမ်းဆီးတဲ့သူကိုဖမ်းဆီးပြီးတဲ့အချိန်မှာတော့ဒီမောင်းမြန်တနက်9လက်နဲ့ဖောက်ခွဲရေးပစ္စည်းအများပြားနဲ့အတူဖမ်းဆီးမိခဲ့တာလို့လည်းသူကပြောပါရယ်ရှင်။တောက်တျုံပင်လယ်ပြေရေပိုင်းနဲ့အငင်းပွားမှုနဲ့ပတ်သက်လို့တန်တမာရေးနီးလန်းနဲ့ဆွေးနွေးဖြေရှာကြဖို့တရုတ်နဲ့အာရှပစိဖိတ်အင်းကြီးနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားရုံးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့၈ချိန်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆရာနှစ်ပတ်တဲ့ဆွေးနွေးပွဲအဖွဲ့မိဖို့ပြောကြတာမှာမစ္စတာကယ်ရီကအဲ့လိုမျိုးတိုက်တွန်းခဲ့တာပါတောက်တျုံပင်လယ်ပြင်မှာတရုတ်ပြည်ထိုင်ဝမ်ဗီယက်နမ်ဖိလစ်ပိုင်ဘရူနိုင်းနဲ့အင်ဒိုနီးရှားတွေကလည်းသူတို့နဲ့ပိုင်တယ်လို့ပြောထားတဲ့လူမနေတဲ့ကျိုးတွေပေါ်မှာတရုတ်ကစီးရေးအရာအင်အားတိုးချဲ့တိဆောက်နေကြတဲ့နေရာတွေနဲ့ပတ်သက်ပြီးတော့ဒေသတွင်းစိုးရိမ်မှုတွေတိုးလာနေတာကိုညွှန်ပြပြီးမစ္စတာကယ်ရီကပြောခဲ့တာပါရှင်။ IRS နိုင်ငံမှာရှိတဲ့ IS အစိုးရတွေဟာ IRS အစိုးရတပ်ဖွဲ့တွေနဲ့ IS အဖွဲ့တွေကြားဖလူဂျာမြို့မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်ဘေးလူရာထွက်ပြေးဖို့ကြိုးစားနေကြတဲ့အရဲသားပြည်သူတွေကိုပစ်ခတ်တပ်ဖြတ်နေတယ်လို့ဒုက္ခသည်ကူညီရေးအဖွဲ့ခုဖြစ်တဲ့ Norwegian Refugees Council ကပြောပါရရှင်
။ကျေးဇူးပါ။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ဘေလ်ဘာဘာဖြစ်ပါတယ်။ UAE အမေရိကန်တန်ရညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10:00အထိလိုင်းဒိုမီတာ24 25 30 51တို့ကနေတင်ဆက်ခဲ့တာပါ။တို့ရရှင်နေအားလုံးဘေးပရာဝေးကွာပြီးညဉ့်ညံ့နိုင်ကြပါစေ။ UAE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါခင်ဗျ။
This